Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင် VOA American တန်ရဲ့2016ခုနှစ်နိုဝင်ဘာလ12ရက်စနေနေ့ညပဲအစီအစဉ်တွေစတင်နေပါပြီ။လိုင်းလမီတာ190လိုင်းနိုမီတာ25 32 50တို့ကနေပြီးတော့ဓာတ်ရိုက်ဖမ်းယူနာဆင်နိုင်ပါတယ်ရှင်။ကျွန်မခွန်ညိုပါအခုညပိုင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်
။မင်္ဂလာညချမ်းပါသောတာရှင်များရှင်။ဒီကနေ့ညပဲသတင်းတွေကိုကိုရန်နိုင်နဲ့ကျွန်မအနောင်လာတို့ပြောပြပေးမှာပါ။အာဖဂန်နစ္စတန်နိုင်ငံကအမေရိကန်တို့ရဲ့အကြီးဆုံးလက်တက်အခြေစိုက်ဆံစခန်းမှာဒီကနေ့အသေးခံပုံခွဲလို့လူ၄ယောက်ထပ်မံနေတည်ဆုံပြီးတော့ဆက်လက်ဦးထပ်မံနေတရားရသွားပါတယ်။အာဖဂန်နစ္စတန်နိုင်ငံမှာပဲနိုင်ငံခြားဝန်ကြီးအပါအဝင်အဓိကဝန်ကြီး၃ဦးကိုလွတ်တော်အများစုကဒီကနေ့မဲပေးပြီးတော့ရထုကဖယ်ရှားလိုက်ပါတယ်။အမေရိကန်သမ္မတရွေးကောက်ပွဲမှာဒေါ်နယ်ထရမ့်အနိုင်ရသွားတာကိုကန့်ကွက်တဲ့အနေနဲ့နိုင်ငံသားမျိုးကြီးတွေမှာ၃ရက်မြောက်နေ့အဖြစ်ဆက်ပြီးဆန္ဒပြခဲ့ကြသလိုလာမယ့်နေ့တွေမှာလည်းဆက်ပြီးဆန္ဒပြပွဲလုပ်သွားမယ်လို့ဆန္ဒပြပွဲဦးဆောင်သူတွေကပြောပါတယ်။ဒီလိုသတင်းတွေကြားမှာပါမခွန်ညို
ကောင်းပါပြီရှင်အခုညနားဆင်ရမယ့်အစီအစဉ်တွေထဲမှာတော့ဒီကနေ့ကျင်းပတဲ့အနာရအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီရဲ့ဗဟိုညီလာခံမှာဘယ်အကြောင်းအရာတွေကိုအဓိကထားဆွေးနွေးခဲ့ပါသလဲ
ကျွန်တော်တို့တိုင်းရင်ဒီမိုကရေစီရဖို့တိုးတက်ဖို့မျိုးဖို့ဆိုရင်ငြိမ်းချမ်းရေးရာမရှိဖြစ်လိုအပ်တဲ့အတွက်အားလုံးပါဝင်နိုင်ဖို့ကအရေးကြီးတာပါကျွန်တော်တို့တိုင်းရင်သားအစုအဖွဲ့လေး
စီကန်းရှိရေးနဲ့ညီညွတ်ရေးအကြောင်း NLD ပါတီရဲ့ပြောခွင့်ရဦးညံဝင်းရဲ့ပြောကြားချက်နဲ့အတူနားဆင်နိုင်ပါတယ်။တခါဆက်သွယ်ရေးပုံမှာ66ဂါကြီးကိုလွတ်လပ်စွာပြောဆိုခွင့်ကိုဟန့်ထားတဲ့ဥပဒေမျိုးတွေဖျက်သိမ်းတဲ့နယ်ကြောင်းဥပဒေပညာရှင်တွေကတောင်းဆိုချက်နဲ့အတူတချိန်ကလောင်းကစားတွေမှုရစ်ဆေးဝါးတွေလွှမ်းခြုံနေတဲ့မိုက်ဂျာယာမြို့လေးမှာဥပဒေသဏ္ဍာန်ကြောင်းဖွင့်ထားပြီး Federal Snitch တွေကိုတင်ကြားပေးနေတဲ့အကြောင်းနားဆင်ရမယ့်မြန်မာတခွင်အစီအစဉ်ကိုလည်းထုတ်လင်းပေးမှာပါ။အခုရင်ဆုံးတော့နောက်ဆုံးရထားတဲ့ဒေတာတွေနဲ့နိုင်ငံတကာသတင်းတွေကိုနားလောင်နဲ့ကိုရနိုင်တို့ကြီးညာပါမယ်ရှင်
။အာဖဂန်နစ္စတန်နိုင်ငံမြို့တော်ကဘူးလ်ရဲ့မြောက်ဘက်မှာရှိတဲ့အမေရိကန်တို့ရဲ့အကြီးဆုံး background လေတပ်အခြေစိုက်စခန်းမှာဒီကနေ့အသေးခံပုံခွဲလို့လူ၄ယောက်ထပ်မံနေတည်ဆုံပြီးတော့ဆယ်လေးဦးထပ်မံနေတန်ရာရသွားပါတယ်။အခြေစိုက်စခန်းရဲ့စားတောက်ခန်းပြင်မမှာပောက်ကွဲမှုဖြစ်ပွားခဲ့တာလို့အာဖဂန်သတင်းဌာနကပြောပါတယ်။ဒီအသေးခံပုံခွဲတိုက်ခိုက်မှုကိုရှုံချတဲ့အကြောင်းနဲ့တည်ဆုံတန်ရာရသွားသူတွေရဲ့မိသားစုဝင်တွေနဲ့အတူစီးလုံးညီညွတ်စွာရပ်တည်နေပါတယ်လို့အာဖဂန်အစိုးရအကြီးအကဲအဗ်ဒူလာအဗ်ဒူလာကသူ့ရဲ့ Twitter စာမျက်နှာမှာရေးပါတယ်။ညွန်ပေါင်းတပ်တွေနဲ့အာဖဂန်ပြည်သူတွေကိုတိုက်ခိုက်နေတဲ့လူတွေကိုတံပြန်ဖို့နဲ့ပုံမကောင်းမွန်တဲ့အာဖဂန်နစ္စတန်နိုင်ငံတစ်ခုဖြစ်လာဖို့တင်နန်းတွေအကြံဉာဏ်တွေနဲ့ဆက်ပြီးတော့အကူအညီပေးသွားမယ်လို့ NATO ဦးဆောင်တဲ့ Resolute Support Mission ရဲ့ဗိုလ်မှူးကြီး John Will Nicholson ရဲ့ညင်ညာချက်ထဲမှာပြောထားပါတယ်။ဒီတိုက်ခိုက်မှုဟာသူတို့လက်ချက်ဖြစ်တယ်လို့တာလီဘန်ပြောခွင့်ရဇဘီဟူလာမူဂျာဟစ်ကပြောပါတယ်။တိုက်ခိုက်မှုမလုပ်ခင်လှပိုင်းအလို့ကလေးကလေတက်စခန်းမှာအလုတ်သမားအဖြစ်ဘုံခွဲသမားကဝင်ရောက်လုပ်ကိုင်နေခဲ့တာလို့သူကပြောပါတယ်။အာဖဂန်တပ်သားအပါအဝင်အမေရိကန်တပ်သား20ကျော်တေဆုံးပြီးတော့အတော်များများဒဏ်ရာရသွားတယ်လို့တာလီဘန်ပြောခွင့်ရကဆိုပါတယ်။ဒါပေမဲ့လည်းဒီလိုတိုက်ခိုက်မှုမျိုးတွေမှာတေဆုံးသူအရေအတွက်ကိုတာလီဘန်တို့ကချက်ကားပြောဆိုလို့ရှိတာပါ။မဇာအယ်ရှရီဖ်မျိုးကဂျမန်ကောင်စစ်ဝင်ယုံဝင်ထဲကိုဂျာရာဘရီနစ်ကကားနဲ့မောင်းဝင်ဘုံခွဲလို့လူ6ဦးတေဆုံးပြီးတော့130ကျော်ထိခိုက်ဒဏ်ရာရခဲ့ပြီးတဲ့နောက်ဒီကနေ့တိုက်ခိုက်မှုဖြစ်ပွားတာဖြစ်ပါတယ်။
အာဖဂန်နစ္စတန်နိုင်ငံလွတ်တော်ကနိုင်ငံသားရေးဝန်ကြီးအပါအဝင်အဓိကဝန်ကြီး3ဦးကိုလွတ်တော်အမတ်အများစုကဒီကနေ့မဲပေးပြီးယာရုကနေဖယ်ရှားလိုက်တာကြောင့်သမရအက်စထရက်ဂါနီရဲ့ညီညွတ်သောအစိုးရအဖွဲ့အတွက်နိုင်ငံရေးအရာပြင်းထန်တဲ့ထိုးနှက်ချက်ဖြစ်ပေါ်စေခဲ့ပါတယ်။ဝန်ကြီးတွေအနေနဲ့သူတို့ရဲ့တာဝန်တွေကိုလုံလောက်အောင်ထမ်းဆောင်နိုင်ခြင်းမရှိသလိုသက်ဆိုင်ရာဝန်ကြီးဌာနကနေမဖြစ်မနေသုံးစွဲရမယ့်ဖွံ့ဖြိုးတိုးတက်ရေးအတွက်ဗဏ္ဍာငွေတွေကိုအကောင့်ထဲပေါ်အသုံးပြုနိုင်ခြင်းမရှိတဲ့အတွက်ဆိုပြီးတော့ယာရုကနေဖယ်ရှားခံလိုက်ရတာပါ။လာမယ့်ဒီမတ်ဒီအတွင်းမှာဝန်ကြီးတွေရဲ့ခံကြမ္မာကိုဆုံးဖြတ်ချက်မချခင်သက်ဆိုင်ရာဝန်ကြီး၃ဦးရဲ့ဖြည့်ရှင်းချက်တွေကိုကြားနာဖို့သူတို့ကိုလွှတ်တော်ကနေနေ့စဉ်ဆင့်ခေါ်ထားပါတယ်။ယာရုကဖယ်ရှားခံရတဲ့ဝန်ကြီးတွေကတော့နိုင်ငံသားရေးဝန်ကြီးဆာလာဟူဒင်ရဘာနီ၊စောက်လုပ်ရေးဝန်ကြီးမာမုတ်ဘာလီနဲ့အလုပ်သမားလူမှုဝန်ထမ်းနဲ့မတန်ဆွမ်းသူများဆိုင်ရာဝန်ကြီးနက်စရင်းအိုယာခဲလ်တို့ဖြစ်ပါတယ်။စနေနေ့မှာမဲရလတ်တွေကိုကြီးညာလိုက်တဲ့အချိန်မှာပဲအယုံကြည်မရှိမဲရကြတဲ့ရွေးချယ်ခံဝန်ကြီးတွေရဲ့အမိကိုကြီးညာပေးဖို့သမရခါနီကိုအောက်လွတ်တော်ဥက္ကဋ္ဌအဗ်ဒူရာဦးအီဘရာဟီမီကတိုက်တော်မာတယ်အတိုက်ခံပါတီကရွေးကောက်ပွဲပြိုင်ဘက်အဗ်ဒူလာကသမရခါနီရဲ့ညီညွတ်သောအစိုးရအဖွဲ့မှအစိုးရအကြီးအကဲအဖြစ်ပါဝင်လာပြီးတဲ့နောက်နိုင်ငံရေးအရကွဲပြားမှုတွေဆက်ပြီးတော့ထွက်ပေါ်နေတာဖြစ်ပါတယ်နိုင်ငံလုံခြုံရေးနဲ့နိုင်ငံသားရေးဆန်ရမှုဝါရီနဲ့ပတ်သက်လို့ခေါင်းဆောင်တို့ဦးတို့သဘောတူညီမှုရှိပေမဲ့ဆိုရရဲ့အရေးပါတဲ့ယာရုတွေနဲ့တန်တမာယာရုခံထားရေးလို့ပြည်တွင်းနိုင်ငံရေးမှာတော့သူတို့နှစ်ဦးသဘောထားတွေဆက်ပြီးတော့ကွဲလွဲနေတာဖြစ်ပါတယ်ခင်ဗျာ
အမေရိကန်သမ္မတအဖြစ်နဲ့ရွေးကောက်တင်မြှောက်ခံရတဲ့ဒေါ်နယ်ထရမ့်ဟာဥရောပသမဂ္ဂနဲ့အမေရိကန်နိုင်ငံတို့ကြားဆက်ဆံရေးကိုထိခိုက်စေတယ်လို့ဥရောပကော်မရှင်ဥက္ကဋ္ဌယန်ကလော့စ်ယာကာကပြောလိုက်ပါတယ်။လာမယ့်ဇန်နဝါရီလမှာသမ္မတအဖြစ်စတင်တံဝန်ယူရတဲ့ဒေါ်နယ်ထရမ့်အနေနဲ့အချိန်တွေနှစ်နှစ်လောက်အလဟတမဖြစ်အောင်ရှောင်ရှားနိုင်ဖို့အတွက်ဥရောပမှာဘယ်လိုလုပ်ကိုင်ကြရလဲဆိုတာကိုအမြန်လေ့လာရမှာဖြစ်တယ်လို့ယာကာကလူဇင်ဘတ်နိုင်ငံမှာကျင်းပတဲ့ညီလာခံအတွင်းကျောင်းသူကျောင်းသားတွေကိုတောက်ကြနေကပြောကြားခဲ့ပါတယ်။ဒါအပြင်ဒေါ်နယ်ထရမ့်ကနေတိုးအဖွဲ့တရှိမှုအပေါ်မှာမေခွန်းထုတ်ခဲ့ကြောင်းနေတိုးအဖွဲ့ဟာဥရောပရဲ့ကကွယ်ရေးပုံစံဖြစ်တာကြောင့်ဒါကဆိုးရတဲ့အကျိုးဆက်တွေဖြစ်လာနိုင်စေတယ်လို့ယက်ကာကညီလာခံတယောက်လာသူတွေကိုပြောကြားခဲ့ပါတယ်။ရုရှားသမ္မတပူတင်ကိုချီးကျူးခဲ့တဲ့ဒေါ်နယ်ထရမ့်ကနေတိုးအဖွဲ့ရဲ့စူပေါင်းကကွယ်ရေးမူဝါဒနဲ့ပတ်သက်ပြီးမေခွန်းထုတ်ခဲ့တာကြောင့်သူသမ္မတဖြစ်လာတာကိုဥရောပခေါင်းဆောင်တွေကမှအံ့ဩခဲ့ကြသလိုတချို့လည်းစိုးရိမ်မှုတွေရှိနေပါတယ်။ American သမ္မတရွေးကောက်ပွဲမဲဆွယ်စည်းရုံးရေးကာလအတွင်းမှာဒေါ်နယ်ထရမ့်ကတချို့ဥရောပနိုင်ငံတွေကနေဆက်တွေကိုဖွင့်ပေးပြီးရွှေ့ပြောင်းအခြေချနေထိုင်သူတွေကိုလက်ခံခဲ့တဲ့မူဝါဒနဲ့ပတ်သက်ပြီးဝေဖန်ခဲ့တာဖြစ်ပါတယ်။တခြားဥရောပခေါင်းဆောင်တွေကတော့ American သမ္မတနဲ့လက်တွဲလှုပ်သွားဖို့မျှော်လင့်တယ်လို့ပြောကြားခဲ့တာကြောင့်ယက်ကာရဲ့အခုပြောကြားချက်ကတော့အဲ့ဒီခေါင်းဆောင်တွေနဲ့မတူဘဲကွဲလွဲနေတာဖြစ်ပါတယ်။
အမေရိကန်သမ္မတရွေးကောက်ပွဲမှာဒေါ်နယ်ထရမ့်အနိုင်ရသွားတာကိုကန့်ကွက်တဲ့အနေနဲ့နိုင်ငံတော်အမျိုးကြီးတွေမှာတောက်ကြနေက၃ရက်မြောက်နေ့အဖြစ်နဲ့ဆက်ပြီးတော့ဆန္ဒပြခဲ့ကြပြီးတော့လာမယ့်နေ့တွေမှာလည်းလူမှုဆန္ဒပြပွဲတွေဆက်လုပ်သွားမယ်လို့ဆန္ဒပြပွဲကိုဦးဆောင်သူတွေကပြောလိုက်ပါတယ်။ Oregon ပြည်နယ် Portland မြို့မှာတော့ဆန္ဒပြသူရာပေါင်းများစွာဟာတောက်ကြနေကလမ်းနေပေါ်ကိုထွက်ပြီးဆန္ဒပြခဲ့တာကြောင့်ယာဉ်ကြောပိတ်ဆို့မှုတွေဖြစ်ခဲ့တယ်လို့လမ်းနေမှာလည်းမုတ်ဆေးတွေပုတ်ပြီးတော့ကန့်ကွက်ခဲ့ကြပါတယ်။ဆန္ဒပြတဲ့သူတွေကမီးလောင်နေတဲ့အရာဝတ္ထုတွေနဲ့ရဲတွေကိုပစ်ခဲ့တာကြောင့်ရဲတွေကမျက်ရည်ပုံတွေမိသားပိုက်တွေနဲ့နေနှင်းခဲ့ပါတယ်။ဆန္ဒပြပွဲအတွင်းလူတယောက်တနက်နဲ့ပစ်ခံခဲ့ရပြီးတော့အချက်လက်အသေးစိတ်ကိုတော့မသိရသေးပါဘူး။လော့စ်အန်ဂျလိစ်မြို့မှာတော့ရဲကလူ185ယောက်ကိုဖမ်းဆီးလိုက်ပြီးအဲ့ဒီတက်ကအတော်များများဟာအဲလီမြို့ရဲ့ရင်အသွားလာများတဲ့ကမ်းလှမကြီးတွေကိုပိတ်ဆို့ဖို့ကြိုးစားတာကြောင့်ဖြစ်တယ်လို့ရဲတပ်ဖွဲ့ကပြောပါတယ်။နယူးယောက်မြို့မှာတော့လူယာနဲ့ခြီးပြီးတော့ဝါရှင်တန်စကွဲပန်းချံမှာစုဝေးပြီးတော့အဲ့ဒီကနေနိုင်ငံရေးဆန္ဒပြပွဲတွေမှာစုဝေးလက်ရှိတဲ့မန်ဟတန်ယူနီယံစကွဲကိုခြိတက်ခဲ့ကြပါတယ်။ဒါကိုမြစ်တာတရားနဲ့လွှမ်းခြုံတဲ့လူလူစုဝေးပွဲလို့နာမည်ပေးထားပြီးတော့မြစ်တာတရားကဒေါ်နယ်ထရမ့်ရဲ့အမုန်းတရားတွေကိုအနိုင်ယူသွားမှာဖြစ်ကြောင်းထရမ့်ဟာကျွန်တော်တို့သမရမဟုတ်ဘူးလို့ကြွေးကြော်သံတွေကိုကြွေးကြော်ပြီးတော့လမ်းတစ်လျှောက်မှာကြီးတက်ဆန္ဒပြခဲ့ကြပါတယ်ဖီလာဒယ်ဖီးယားမြို့မှာတော့ကျောင်းသားကျောင်းသူတရားလောက်တမ်ပေါ်တက်ကတူကနေမြို့တော်ခန်းမကိုကြီးတက်ခဲ့ပြီးတော့ထရမ့်ဟာနိုင်ငံကိုမပေါင်းစည်းစီပဲကွဲသွားစီမှာဖြစ်တယ်လို့ပြောပါတယ်ဒါပြင်မိုင်အမီအတ္လန်တာမြို့တွေမှာလည်းလူတွေရာနဲ့ခြီးဆန္ဒပြခဲ့ကြပြီးတော့ဒီကနေ့စနေနေ့မှာလည်းနယူးယောက်အလီနဲ့လာစ်ဗေဂတ်စ်မြို့တွေမှာဆန္ဒပြဖို့ရှိပါတယ်ခင်ဗျာ
ဗီအိုအမေရိကန်အသံညပိုင်းမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 1196လိုင်းဒိုမီတာ32 kHz 932လိုင်းဒိုမီတာ58 kHz 585နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလဲထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA မြန်မာပိုင်းကနေစနေနေ့ညပိုင်းသတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ်။တောင်ကိုရီးယားသမ္မတပတ်ကွန်ဟေကိုရာထူးကဖြုတ်ချပေးဖို့ထောင်ပေါင်းချီတဲ့လူတွေဒီကနေ့ဆိုးမျိုးတော်မှာစုဝေးပြီးတော့တောင်းဆိုဆန္ဒပြကြပါရယ်လူလူစုဝေးပွဲကိုလူပေါင်း2,600လောက်ပါဝင်ဆင်နွှဲနေကြတယ်လို့ရဲကဆိုပေမဲ့စုဝေးပွဲကောင်းဆောင်တွေကတော့လူတသန်းလောက်ပါဝင်ခဲ့တယ်လို့ဆိုပါရယ်ဒါဟာနှစ်ပေါင်း30ကျော်အတွင်းမြို့တော်ဆိုးရဲ့အကြီးမားဆုံးဆန္ဒပြပွဲဖြစ်ပါရယ်အငင်းပွားစရာဖြစ်နေတဲ့အကျင့်ပြတ်ချဆောင်မှုတရင်တွေကြောင့်သမ္မတပတ်ကွန်ဟေကိုနှုတ်ထွက်ပေးဖို့ဆန္ဒပြတောင်းဆိုနေကြတာပါအထက်သန်းကျောင်းသားတွေ၊သီလရှင်တွေ၊လှည့်သမားတွေနဲ့ကလေးငယ်တွေအပါအဝင်ပင်စင်စားတွေကပါအေးသမရအိမ်တော်ရှေ့မှာခြိတက်ဆန္ဒပြပြီးတော့သမရနှုတ်ထွက်ပေးဆိုပြီးတော့ကြွေးကြော်ခဲ့ကြပါတယ်။သမရပတ်ကွန်ဟေဟာဒေါ်လာမီလီယံပေါင်းများစွာပါဝင်ပတ်သက်နေတဲ့ကိစ္စနဲ့အဆုံးစမ်းစစ်ဆေးခံရတာပါ။သမရပတ်ကွန်ဟေကိုအကျင့်ပြတ်ချဆမှုရှိအောင်လုပ်လို့မရတဲ့ခေါင်းဆောင်တယောက်အဖြစ်မြင်အောင်သူနဲ့နေပေါင်းများစွာခင်မင်လာတဲ့မစ်ချိုဆွန်ဆီကတည်တည်ချာချာစီစဉ်ပြီးတော့ပုံဖော်ခဲ့တယ်ဆိုပြီးတော့ဆွဆွဲခံရတာပါ။ဒီစုံစမ်းစစ်ဆေးမှုတွေကြောင့်လဲသမရပတ်ကွန်ဟေတဖြည်းဖြည်းနဲ့အထီးကျန်ဖြစ်လာတယ်လို့အနာလဲမှဲ့လာနေတာဖြစ်ပါတယ်မစ်ချွိုင်းကလည်းသမရနဲ့ပုံကိုရေးအရခင်မင်းရင်းနေတဲ့အတွက်သူတီထောင်ထားတဲ့အားကစားဆိုင်ရာလူမှုရေးအဖွဲ့နှစ်ဖွဲ့ကိုကော်ပိုရေးရှင်းကြီးတွေကဒေါ်လာ68တန်းလူရန်အောင်တွန်းအားပေးခဲ့ပြီးတော့အဲ့ဒီလူရန်ငွေအတော်များများကိုသူ့ရဲ့ပုံကလေးကစီးပွားရေးလုပ်ငန်းတွေစီကိုလွှဲပြောင်းပေးခဲ့တယ်ဆိုပြီးတော့စုံစမ်းစစ်ဆေးခံရတာဖြစ်ပါတယ်
အိန္ဒိယဆိုရကရူပီငွေစက်ခု900ဒဏ်နဲ့1000ဒဏ်တွေကိုဖြတ်သိမ်းတော့မယ်လို့ကြေညာလိုက်ပြီးတဲ့နောက်မှာအဲ့ဒီငွေတွေကိုလဲဖို့အတွက်လူတွေတန်းနဲ့ချီပြီးတော့အိန္ဒိယနိုင်ငံမှာစောင့်ဆိုင်နေကြပါတယ်။ငွေလဲလှယ်ဖို့အတွက်စောင့်နေတဲ့လူတန်းရှည်ကြီးတွေကပို့ပြီးတော့ရှည်လာနေသလိုရန်ဖြစ်တာတွေဝယုံသုံးကားဖြစ်တာတွေကိုလည်းအိန္ဒိယနိုင်ငံတော်မှာတွေ့လာနေရပါတယ်။ညူရီလီမြို့မှာလည်းစနေနေ့က ATM ငွေထုတ်ဆက်ကငွေပြတ်သွားတဲ့အတွက်တယောက်နဲ့တယောက်ဒေါသကြီးတပ်ပုတ်တာတွေအထိပါဖြစ်ခဲ့ပါတယ်။နေရာနှစ်ခုမှာဆိုရင်လူတွေထောင်နဲ့ချီပြီးတန်းစီနေတဲ့လူတန်းကြီးကအဆောင်တဲကိုဝင်ဖို့လုပ်နေတော့လူအုပ်ပြတာတွေအနေငယ်ဖြစ်ခဲ့ပါတယ်။ညူရီလီမြို့ကတချို့လူသွားလူလာများတဲ့နေရာတွေမှာတော့နေရီကဗန်ဒီမှာတော့ပြည်သူစစ်အဖွဲ့တွေကိုခြားထားပြီးတော့လူတွေကိုအေးအေးဆေးဆေးတည်တည်ငြိမ်ငြိမ်ရှိကြဖို့တိုက်တွန်းခဲ့ကြပါတယ်ခင်ဗျာ
။အမေရိကန်နိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီကရာသီဥတုပြောင်းလဲမှုဆိုင်ရာညီလာခံနိုင်ငံတကာညီလာခံမကျေပါမီတပတ်အလိုတောက်ကြနေမှာအနာတိကတိုက်ကိုခီးထွက်ပါတယ်။နယူးဇီလန်နိုင်ငံကChristchurch မြို့ကနေ Mr. Kerry တောက်ကြနေမနဲ့အစောပိုင်းမှာလေးချောင်းနဲ့ထွက်ခွာပြီးတော့အနာတိကတိုက်ကအမေရိကန်တို့ရဲ့ Mac Maros ခန်းကိုရောက်ပါတယ်။အဲဒီကနေတာဝန်ရိုးစွမ်းနာမှာရှိတဲ့အမေရိကန်သုတေသနစခန်းငယ်တစ်ခုကိုသွားပြီးတော့ပညာရှင်တွေနဲ့တွေ့ဆုံဖို့ရှိပါတယ်။ Tiki Singh ကနေအနာတိကတိုက်ရာသီဥတုပြောင်းလဲမှုအကြောင်းအရာတွေကို Mr. Kerry လေ့လာနိုင်လိမ့်မယ်လို့သူ့ရဲ့လက်ထောက်တွေကပြောပါတယ်။အနာတိကခီးစဉ်အတွင်းဝန်ကြီး Kerry ကတရားဝင်ထုတ်ပြန်ချက်တွေတော့ထုတ်မထားပါဘူး။ဒါပေမဲ့ကြာရာပတိနေ့ကတော့ရွေးကောက်ခံသမ္မတ Donald Trump နိုင်ရတဲ့အပေါ်မှာ Christchurch မြို့ကနေပြီးတော့ဂုဏ်ပြုစကားပြောပါတယ်။ဒီကနေ့စနေနေ့မှာတော့ New Zealand ကဝန်ကြီး Kerry ပြန်ရောက်လာမှဖြစ်ပြီးဝန်ကြီးချုပ် John Key နဲ့တွေ့ဆုံမှာမယ်။အဲဒီကနေတဆင့်အရှိအလဲပိုင်းဒေသကိုခီးဆက်မှာဖြစ်ပြီးအဲဒီကမှတဆင့်ရာသီဥတုပြောင်းလဲမှုဆိုင်ရာညီလာခံတက်ရောက်ဖို့ Morocco နိုင်ငံ Mark Cashmere ကိုခီးဆက်မှာဖြစ်ပါတယ်။
2018ကမ္ဘာဖလားခြေစစ်ပွဲကိုတောက်ကြနေကကစားခဲ့တာမှာအင်္ဂလန်က Scotland ကို3-0ကိုမရှိနဲ့နိုင်သွားပါတယ်။လန်ဒန်မြို့က Wembley ကွင်းမှာကစားခဲ့တဲ့ပွဲမှာအင်္ဂလန်အတွက်ဂိုးတွေကိုတော့ Sturridge, Lallana နဲ့ Kay Hill တို့ကသွင်းပေးခဲ့တာပါ။ဒီပွဲနိုင်လိုက်တဲ့အတွက်အင်္ဂလန်သင်းဟာ4ပွဲကစားပြီးတဲ့အချိန်မှာ3ပွဲနိုင်တဲ့ပွဲတည်10မှတ်နဲ့အုပ်စုထိပ်မှာရောက်နေပါတယ်။ San Marino နဲ့ Germany ပွဲမှာတော့ Germany က8-0ကိုမရှိနဲ့အနိုင်ရသွားပါတယ်။ပြင်သစ်မှာကစားခဲ့တဲ့ပြင်သစ်နဲ့ဆွီဒင်ပွဲမှာတော့ပြင်သစ်အသင်းက2-0နဲ့နိုင်သွားပါတယ်ဆွီဒင်အသင်းကဂိုးရင်သွင်းခဲ့ပေမဲ့ပြင်သစ်အတွက်ဂိုးတွေကိုတော့မန်ယူကွင်းလယ်ကစားသမားပေါ့ဂွာနဲ့ဝက်ဆမ်အသင်းကပါယက်တို့ကသွင်းခဲ့တာပါပြင်သစ်အသင်းဟာဒီပွဲနိုင်လိုက်တာကြောင့်3ပွဲနိုင်တဲ့ပွဲဒီနဲ့ဆယ်မှတ်ရပြီးတော့အုပ်စုပထမနေရာမှာရောက်နေပါတယ်ခင်ဗျာ
2016ခုနှစ်နိုဝင်ဘာလ12ရက်စနေနေ့ညပိုင်းနောက်ဆုံးရထားတဲ့နိုင်ငံတကာသတင်းတွေကိုနန်းလောင်နဲ့ကိုရံနိုင်တို့ကြေညာပေးခဲ့တာပါအခုထုတ်လွှင့်ပေးမယ့်အစီအစဉ်တွေထဲမှာတော့အရင်ဆုံး NLD ပါတီရဲ့ဒီကနေ့ကျင်းပတဲ့ဗဟိုကော်မတီအစည်းအဝေးအကြောင်းကိုပြောပြပေးပါမယ်အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီဟာပြည်သူအကျိုးအတွက်တိုင်းပြည်ကိုဦးဆောင်မဲ့ပါတီကြီးတစ်ယောက်ဖြစ်နေဆက်လက်ရပ်တည်လိုတဲ့ဆိုရင်ပါတီဝင်တိုင်းကပါတီစည်းကမ်းစီမင်းတွေကိုအတိအကျလေးစားလိုက်နာဖို့လိုတယ်လို့ပါတီအကြီးအကဲတဦးကပြောလိုက်ပါတယ် NLD ပါတီအာဏာရလာပြီး9လအတွင်း21ပင်လုံးတိုင်းရင်းသားညီလာခံကြီးကျင်းပနိုင်ခဲ့တယ်လို့ပြည်သူတွေကြားအကြောက်တရားနဲ့လာတာကိုလည်းမြင်ရတဲ့အကြောင်း NLD ခေါင်းဆောင်ပိုင်းကသုံးသပ်ပါတယ်ရန်ကုန်မြို့ရွှေကုန်းတိုင်း NLD ပါတီဗဟိုဌာနချုပ်မှဒီကနေ့ကျင်းပဗဟိုအစည်းကော်မတီအစည်းအဝေးမှာအခုလိုပြောဆိုခဲ့ကြတာပါအကြောင်းစုံကိုကိုညံဝေအောင်ကပြောပြပါမယ်ရှင
် NLD ပါတီရဲ့ပထမအကြိမ်ဗဟိုကော်မတီစတ်ထမမြောက်အစည်းအဝေးကိုနိုဝင်ဘာ12ရက်နေ့မနက်ပိုင်းကရွှေကုန်းနယ်မှာရှိတဲ့ NLD ပါတီဗဟိုဌာနချုပ်မှာကျင်းပခဲ့ပြီးပြည်နယ်နဲ့အတိုင်းအသီးသီးကဝန်ကြီးချုပ်တွေပါတက်ရောက်ခဲ့ကြတာဖြစ်ပါတယ် NLD ပါတီကရွေးကောက်ပွဲအနိုင်ရခဲ့ပြီးအစိုးရဆိုင်ရာအုပ်ချုပ်ရေးတာဝန်တွေနဲ့အလုပ်ရှုပ်နေတာကြောင့်ပါတီရဲ့ဗဟိုကော်မတီအစည်းအဝေးကိုတစ်နှစ်လောက်အကြာအခုလိုအချိန်ကြာမှကျင်းပနိုင်တာဖြစ်ကြောင်းပါတီတာဝန်ရှိသူတွေကပြောပါရယ်အဲ့ဒီတစ်နှစ်တာကာလအတွင်းလုပ်ခဲ့တဲ့ပါတီလုပ်ငန်းတွေနဲ့ပတ်သက်လို့ဒီကနေ့ကျင်းပတဲ့စတ္တမမြောက်အစည်းအဝေးမှာချပြဆွေးနွေးကြတာလည်းဖြစ်ပါရယ်ဒါပေမဲ့ NLD ပါတီဟာ2015ရွေးကောက်ပွဲအတွက်ကိုယ်စားလှယ်လောင်းရွေးချယ်တဲ့ကိစ္စတွေမှာရောရွေးကောက်ပွဲအနိုင်ရပြီးနောက်ပိုင်းပြည်내တချို့ကဒေသဆိုင်ရာပါတီခေါင်းဆောင်တွေကိုတောင်ဝန်ကရက်စဲပစ်တာမျိုးတွေအထိလှုပ်ဆောင်ခဲ့တဲ့အပေါ်ပါတီဝင်ထုကြားစိတ်ဝမ်းကွဲပြားမှုတွေထွက်ပေါ်နေတာပါ NLD ပါတီအတွင်းစီကန်နီလန်းနဲ့မညီညွတ်ပဲလှုပ်ဆောင်မှုမျိုးတွေရှိနေတာကြောင့်လာမယ့်အနာဂတ်မှာပြည်သူကိုအကျိုးပြုမဲ့ဥဆောင်ပါတီကြီးတစ်ယောက်ဖြစ်ဖို့ဆိုရင် NLD ပါတီဝင်တိုင်းကပါတီစည်းမျဉ်းစည်းကမ်းတွေကိုအတိအကျလိုက်နာဖို့လိုတယ်လို့ NLD ပါတီအတွင်းမှုအဖွဲ့ဝင်လည်းဖြစ်ပါတီပြောခွင့်ရပုဂ္ဂိုလ်လည်းဖြစ်တဲ့ဦးညံဝင်းကပြောပါတယ်
ကျွန်တော်တို့ကဒီကာလမှာဗျာကျွန်တော်တို့စီကံနီလာနေလုံထုံလုံတွေနဲ့မငြိမ်းတာပါစီတာတွေကိုအနာဂတ်မှာပါတီရဲ့ညီညွတ်ရေးတည်ဆောက်ဖို့ဆိုရင်လုံထုံလုံတွေတနည်းအားဖြင့်ပြောရင်ဒါဥပဒေပါပဲလုံထုံလုံတွေကိုဆွဲရောပေါ်ပေါ်လက်ခံသင်ဆုံးနေအဲ့ဒီအဖွဲ့ကြီးအားနည်းပါမယ်ပြည့်စည်ရဆက်ကြည့်အောင်ဖြစ်မယ် အချိန်တော့အဲ့ဒါပါပဲလုံထုံလုံကြီးတိုင်းကောင်းရွက်သွားကြဖို့အားလုံးကလုံထုံလုံကြီးကိုလေးစားလိုက်နာဖို့အဲ့ဒါအဓိကပါနော်ကျွန်တော်တို့ပါတီမှာလည်းပါတီဥပဒေတွေရှိတာဟုတ်အဲ့တော့အဲ့ဒါတွေကိုလိုက်နာဖို့မဖောက်ဖျက်ဖို့အဲ့ဒါပါ
ဟုတ်ကဲ့ဆရာ NLD ပါတီကအာဏာရလာပြီးနောက်ပိုင်းတိုင်းပြည်မှာဘယ်လိုထင်ရှားတဲ့ကိစ္စမျိုးတွေလှုပ်ဆောင်နိုင်ခဲ့ပါသလဲ
NLD ပါတီအစိုးရဖွဲ့လာနိုင်တဲ့အခါမှာမိငင်းကြီးညီလာခံကြီးကျင်းပနိုင်တာအထူးကအပြောင်းလဲနဲ့အထင်ရှားဆုံးကိစ္စလို့မြင်ပါတယ်ဒီကိစ္စအရေးကြီးဆုံးကတော့ကျွန်တော်အမြင်ပါကျွန်တော်တို့တိုင်းပြည်ဒီမိုကရေစီရဖို့တိုးတက်ဖို့မျိုးဖို့ဆိုရင်မိငင်းကြီးကမရှိဖြစ်လိုအပ်တဲ့အတွက်အားလုံးပါဝင်နိုင်ဖို့အရေးကြီးတာပါကျွန်တော်တို့တိုင်းရင်းသားအစုအဖွဲ့လေးတွေအကြီးရောသေးရောအနာရှိတာရောလက်နက်ပြည်စုံနာမပြည်စုံအားလုံးပါဝင်ပါလားအငြင်းငြင်းရေးခိုင်မာမျိုးလို့ကျွန်တော်ယူဆ
ဆိုတော့2019လာမယ့်ဂျားပြက်ရွေးကောက်ပွဲမှာ NLD ပါတီကဘယ်လိုရည်မှန်းချက်ထားပါလဲခင်ဗ
ျကျွန်တော်တို့စူးစမ်းမယ်အားလုံးရအောင်ပဲစူးစမ်းနေရာတိုင်းဝင်က
ြဟုတ်ကဲ့ NLD အစိုးရတက်လာပြီးနောက်မှာပြည်သူလူလားတောင်းတတဲ့အရာတွေကျင်းနအားရလောက်အောင်ဖြည့်ဆည်းပေးနိုင်နေပြီလားခင်ဗ
ျကျွန်တော်တို့တိုးတက်မှုတွေတော့ရှိတယ်ကျင်းနလောက်အောင်တော့မဟုတ်ဘူးသို့တော့ကျွန်တော်တို့ဆက်လက်ကြိုးစားဖို့အင်အားတရအနေနဲ့တော့ရှိပါတယ
်ပါတီပြောခွင့်ရဥညာဉ်ဝင်ပြောသွားတာပါ NLD ပါတီအာဏာရလာပြီးနောက်ပြည်သူတွေကြားအကြောက်တရားနည်းလာတယ်လို့မြင်မိကြောင်းစကိုင်းတိုင်းဝန်ကြီးချုပ်ဒေါက်တာမြင့်နိုင်ကပြောပါတယ
်ပြည်သူတွေအခုတော့အကြောက်တရားတွေပါတယ်ပြီးတော့အကုန်လုံးကျွန်တော်တို့ဆိုရင်ရင်ဒီပွင့်လင်းဆက်ဆံလာကြဝန်ထမ်းတွေအားလုံးဆက်ဆံရဖို့မှာကျွန်တော်တို့ကြားမြင်အောင်သူတို့ကျင့်တတ်လို့ထင်တာပဲလေတော့မြေပြောင်းလဲနိုင်ခဲ့ပြီလို့တွတ်တာပဲလေလောကကျစ်ဒီပြရမာရီယာအခုလက်တော့ပြအခုရတာမဟုတ်တာဟုတ်ဒီ9နှစ်တောင်မပြီးဆယ်နှစ်လောက်ဝမှာဒီမူနေတူဒရောနဲ့ဆိုတာကချိန်နေအများကြီးယူရတာပဲလ
ေ NLD အစိုးရတက်လာပြီးပြီးချင်းမှာပဲနိုင်ငံရေးအကျဉ်းသားအမြောက်အများလှုပ်ပေးခဲ့တယ်လို့နိုင်ငံရေးလှုပ်ရှားသူတွေအပေါ်ကန့်သက်ဖိနှိပ်တဲ့ဥပဒေတချို့ကိုလည်းလွတ်တော်မှာပြုပြင်ပြောင်းလဲခဲ့ပါတယ်ဒါပေမဲ့ညဉ့်ညံ့ရေးရဖို့လက်နက်ကင်တိုင်းသာပိဋိပက္ခဖြည့်ရှင်ရင်ကိစ္စမှာတော့စိန်ခေါ်မှုတွေနဲ့ရင်ဆိုင်နေရဆဲဖြစ်တယ်လို့နိုင်ငံရေးလိလသုံးသပ်သူတွေကပြောနေကြပါတယ်ခင်ဗျာ
။ကိုညာဝဲအောင်ပါရှင်။ရန်ကုန်တိုင်းဝန်ကြီးချုပ်ကိုအသက်ရေးဖြတ်မှုနဲ့ Level Media Group အမှုဆောင်အရာရှိချုပ်နဲ့ Editor ချုပ်ကိုဖမ်းဆီးထားတာဟာဒီမိုကရေစီအစိုးရရဲ့ပုံရိပ်ကိုထိခိုက်စေနိုင်တဲ့အတွက်သူတို့ကိုချက်ချင်းပြန်လွှတ်ပေးသင့်တယ်လို့တက်ကြွလှုပ်ရှားသူတွေနဲ့သတင်းမီဒီယာသမားတွေကတောင်းဆိုပါတယ်။ဆက်သွယ်ရေးပုံမှာ66ဂါကြီးလို့လွတ်လပ်စွာပြောဆိုခွင့်ကိုဥပဒေအရဟန့်တားထားတဲ့ဥပဒေကိုလည်းဖျက်သိမ်းသင့်တယ်လို့ဥပဒေပညာရှင်တွေကထောက်ပြထားပါတယ်။အသေးစိတ်ကိုမဆုံမွန်ပြောပြပါမယ်ရှင်။
ဟုတ်ပါတယ်ရန်ကုန်တိုင်းဝန်ကြီးချုပ်အပေါ်သတင်းမှားဖြန့်ဝေမှုအတရေဖြန့်မှုတို့နဲ့တရားစွဲဆိုပြီးအင်းစိန်ထောင်မှာဖမ်းဆီးထားတဲ့11 Media Group ရဲ့အမှုဆောင်အရာရှိချုပ်ဒေါက်တာတန်းထွန်းအောင်နဲ့ Editor ချုပ်ဦးဝေဖြိုးတို့ကိုဆက်သွယ်ရေးပုံမှန်66ဂါကြီးနဲ့ရန်ကုန်တိုင်းဝန်ကြီးချုပ်ဦးဖြိုးမင်းသိန်းကအမှုဖွင့်အရေးယူထားတဲ့ကိစ္စမှာကြောင်းဝင်ညှိနှိုင်းပေးဖို့11 Media Group ရဲ့ဦးဆောင်ညွှန်ကြားရေးမှူးဒေါက်တာသိန်းမြင့်ကမြန်မာသတင်းမီဒီယာကောင်စီကိုဒီကနေ့နိုဝင်ဘာလ12ရက်နေ့နေ့စွဲနဲ့မြစ်တာရက်ခံစာပေးပို့ပါတယ်ရန်ကုန်တိုင်းဝန်ကြီးချုပ်နဲ့11 Media Group တို့ကြားဖြစ်ပေါ်နေတဲ့ပြဿနာကိုမြန်မာစာနယ်ဇင်းကောင်စီအနေနဲ့ကြားဝင်ညှိနှိုင်းပေးနေတာနဲ့ပတ်သက်ပြီးမြန်မာနိုင်ငံသတင်းမီဒီယာကောင်စီပြန်ကြားရေးတာဝန်ခံဦးမြင့်ကျော်ကအခုလိုပြောပြပါတယ
်ဒီအမှုကိုပြန်ရုပ်သိမ်းလေးပါလို့ဒါစာပြန်ပို့တာပဲပေါ့နော်ဟိုတနည်းအားဖြင့်အတူချုပ်ပြောမယ်ဆိုရင်တော့ကောင်စီသတင်းမီဒီယာကောင်စီကိုတိုင်ပင်တိုင်ညာတော့လေလုံလောက်တဲ့အချိန်ရှိလို့ပြောမှာပေါ့နော်ဟိုပြောချင်တာကတော့ကောင်စီကိုတိုင်တဲ့စာမှာလက်မှတ်ထိုးရတာရှင်းရှင်းလေးလက်မှတ်ထိုးရတယ်မယ်ကောင်စီရုံးကိုတကယ်တရားဝင်ဟိုရောက်လာတာလက်ခံရရှိတာ6ရက်နေ့လေးလေမှာအဲ့6ရက်နေ့လေးလေမှာဟိုတာမွေးဆက်မှာအမှုကဖွင့်လာပြီပေါ့နော်အမှုဖွင့်လာတဲ့ကိစ္စတခုကိုကျွန်တော်တို့ဂျောင်းဝင်ဆောင်ရွက်တာကသစ်စင်ရတခုလေးပဲအဲ့ဒီဟာကိုဂျောင်းဝင်ဆောင်ရွက်တာဘယ်လိုမှဟိုအတိတ်ပင်မရှိဘူးတကယ်မရှိဆိုတာတက်ကိုအကျိုးရလာမထုတ်ပြောတာပါအဲ့လိုဆိုတော့ကျွန်တော်တို့ကဒီအမှုကိုပြန်ရုပ်သိမ်းလေးပါလို့ဒါစာပြန်ပို့တာပဲပေါ့နော
်အဲ့တော့ကိုမြင့်ကျော်အနေနဲ့ပေါ့အဲဥဖြိုးမင်းသိန်းတို့နဲ့ဒီဒေါက်တာတန်းထွန်းအောင်တို့နဲ့ဖြစ်တဲ့ကိစ္စနောက်ခုနရသားဆွေရလက်ထက်မြန်မာမီဒီယာလွတ်လပ်ခွင့်နဲ့ပတ်သက်ပြီးတော့ဟုတ
်ကျွန်တော်မြင်မှာတော့လိုအပ်တာတွေပို့ပြီးတော့ဟိုအင်အားသုံးကြီးကန်တွေအရေးကြီးဆောင်ရွက်တာကတော့အစိုးရအတွက်လည်းပုံရိပ်မကောင်းနိုင်ဘူးနောက်တစ်ခုကတော့မီဒီယာဘက်အတွက်လည်းမကောင်းဘူးပေါ့နော
်အခုလိုဂျားဝင်ညှိနှိုင်းပေးဖို့ကအမှုရုပ်သိမ်းပေးမှဖြစ်နိုင်မှာမို့မြန်မာနိုင်ငံသတင်းမီဒီယာကောင်စီဒီဥက္ကဋ္ဌ1ဦးအောင်လာထွန်းအငင်းပွားမှုနဲ့တိုင်ကြားမှုများညှိနှိုင်းဖြေရှင်းရေးကော်မတီကရန်ကုန်တိုင်းဆိုရအဖွဲ့ကိုအမှုရုပ်ပေးပါရန်နိုဝင်ဘာလ10ရက်နေ့ရက်စွဲနဲ့လဲစာပေးပို့ခဲ့တာပါအများကရွေးချယ်လိုက်တဲ့ဒီမိုကရေစီဆိုရလက်ထက်မှာတော့သတင်းမီဒီယာသမားတွေနဲ့အရသာဆိုရတို့ကြားတင်းမာမှုတွေမီဒီယာပေါ်နှိပ်ကွပ်ဖန်ဆီးမှုတွေထပ်မမြင်ကြတော့ဘူးလို့သတင်းဖော်ပြမှုနဲ့ထောင်နဲ့နှစ်ကြီးကြာခံ င်ခဲ့ရတဲ့ Unity Channel ကအမှုဆောင်ရာရှိချုပ်ဦးတင်ဆန်းကလည်း VOA မြန်မာပိုင်းကိုပြောပါတယ
်ဒီကိုဖြိုမင်းတင်းကအများကြီးသဘောထားကြီးတင်တာပေါ့ဘာကြောင့်လဲဆိုတော့သူ့ကိုညှိုးမီပြောတယ်ဆိုတာတော့သူ့နာမည်ပါတာမဟုတ်ဘူးလေအဲ့တော့ကျွန်တော်တို့ဒီရတားဆိုးရမှာဒီအရင်ဦးသိန်းစင်လက်ထက်နဲ့တော့ပိုဆိုးနေတဲ့ဒီ60ယောက်ကကြီးကိုအများကြီးရှင်းသုံးတာနဲ့တွေ့ဒါမလိုတာတဲ့ကြေညာနေရှိပြီးတော့မီဒီယာသမားတွေရော Channel ဒီသူတွေပါအများကြီးအခက်အခဲတွေကြေညာတွေဒုက္ခတွေဖြစ်နိုင်တယ်လို့ကျွန်တော်မြင်နေဒီမိုကရေစီဆိုတာတခုကိုပေါ်ဆောင်တဲ့အစိုးရတခုအနေနဲ့ရတားဆိုတာတခုအနေနဲ့ဒီကိစ္စကြီးကိုဆက်လက်ကျင့်သုံးနေမယ်ဆိုလို့ရှိရင်အရင်ဦးသိန်းစင်ဆိုတာထက်တော့ပုံရိပ်တွေအများကြီးကျသွားနိုင်တယ
်အရင်သမရဟောင်းဦးသိန်းစင်လက်ထက်တုန်းကနိုင်ငံတော်လျှို့ဝှက်ချက်အဥပဒေကိုချိုးဖောက်မှုနဲ့ Unity Channel အမှုဆောင်အရာရှိချုပ်ဦးတင်ဆန်းတဲ့သတင်းတောက်လေးဦးကိုတက်မတော်ကတရားစွဲဆိုခဲ့လို့ထောက်နဲ့ဆယ်နှစ်စီချမှတ်ခံခဲ့ရတာဖြစ်ပါတယ်အခုလိုရတားအစိုးရလက်ထက်အစိုးရထောက်ခံသူအစိုးရနဲ့သဘောထားကွဲလွဲသူနိုင်ငံရေးတက်ကြွလှုပ်ရှားသူသတင်းမီဒီယာနဲ့တက်မတော်ကြနောက်အစိုးရကြအပြန်အလှန်ဆိုသလိုဆက်သွယ်ရေးပုံမှန်66ခါကြီးနဲ့တရားစွဲဆိုမှုတွေလုပ်နေတာဟာဒီမိုကရေစီအစိုးရရဲ့ပုံရိပ်ကိုထိခိုက်စေပြီးဒီလိုလွတ်လပ်စွာဆန္ဒထုတ်ဖော်ခွင့်ကိုဥပဒေအရအရေးယူကန့်သတ်မှုလုပ်နေတဲ့66ခါကြီးကိုဖျက်သိမ်းသင့်တယ်လို့မြန်မာနိုင်ငံရှေ့နေများကွန်ရက်ကရှေ့နေကြီးဦးသိန်းတန်းဦးကလည်းပြောပါတယ
်ကျွန်တော်ကတော့66ခါကြီးဆိုတာမင်းစိုးမိမိကသူ့ကိုဆန့်ကျင်တဲ့အတိုက်ခံတွေကိုဖိနှိပ်ဖို့အတွက်ပြဋ္ဌာန်းထားတဲ့ဥပဒေကဥပဒေကြီးကဒူးအစိုးရတက်ကမကျင့်သုံးသင့်နောက် freedom of expression ပေါ်ရလူတွေအထက်ကထုတ်ပေါ်ပြောကြကုန်လို့ကန့်တက်ရလဲကြားတယ်ဗျဒီဥပဒေကြီးကိုတမင်2013မှာပြဋ္ဌာန်းခဲ့တာဟာအတိုက်ခံတွေကိုဖိနှိပ်ဖို့ပြဋ္ဌာန်းခဲ့တာဖြစ်တယ်ဒါအပေါ်ပဲဗျဒီဥပဒေကြီးရရှိကိုမလိုပါဘူးချင်းချင်းပြောရလို့ရှိရင်ရှေ့မှာရှိခဲ့တဲ့ electronic စက်တော်ရေးဥပဒေတို့ဒီဒီဒီဒီစက်တော်ရေးခုစက်တော်ရေးဥပဒေ33ခါကြီးကို66ခါကြီးကိုဆိုတာကိုရေးခေတ္တကအတိုက်ခံတွေကိုဖိနှိပ်ချင်းဖြစ်ဘူးပြဋ္ဌာန်းထားတဲ့အာဏာရှင်ဥပဒေဖြစ်တယ်ဆိုတော့ဆက်မသုံးနိုင်ဘူးဗျ
အခုလို11 Media Group ရဲ့ CEO ဒေါက်တာတန်းထွတ်အောင်နဲ့အပတ်စဉ်တော့ Weekly 11 Channel ရဲ့ Editor ချုပ်ဦးဝေဖြိုးတို့ကိုဖမ်းဆီးထားတရားစွဲဆိုတာတို့အတွက်အထူးစိုးရိမ်မိတယ်လို့လည်းမြန်မာနိုင်ငံနိုင်ငံသားသတင်းတောက်များအသင်း FCCN ကသတင်းထုတ်ပြန်ပါတယ်။သူတို့နှစ်ဦးစလုံးကိုချက်ချင်းပြန်လွှတ်ပေးဖို့ကိုလည်း Amnesty International လို့ခေါ်တဲ့နိုင်ငံတကာလူငယ်ချမ်းသာခွင့်အဖွဲ့ကြီးကလည်းမြန်မာအစိုးရကိုတောင်းဆိုထားပါတယ်။အခုလိုသတင်းသမားနှစ်ဦးကိုဖမ်းဆီးတာဟာအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD အစိုးရလက်ထက်လွတ်လပ်စွာထုတ်ဖော်ခွင့်အပေါ်စိုးရိမ်မှုတွေမြင့်တက်စေတယ်လို့လည်း AI အဖွဲ့ရဲ့အရှိတောင်အာရှနဲ့ပစ္စိပိတ်ဒေတာဆိုင်ရာညွှန်ကြားရေးမှူးကပြောဆိုထားပါတယ်ရှင
်။မဆုမွန်ပြောပြခဲ့တာပါရှင်။အခုမြန်မာတခွင်အစီအစဉ်နားဆင်ချိန်ရောက်လာပါပြီ။တချိန်ကကာစီနိုလောင်းကစားရုံတွေဟိုတယ်ကြီးတွေမူးယစ်ဆေးသုံးဆွဲသူတွေနဲ့ညလုံးပေါက်စီကားခဲ့တဲ့ကချင်လက်နက်ကိုင် KIO အဖွဲ့ထိန်းချုပ်ရာကချင်ပြည်နယ်တဲကမိုက်ချာရံမြို့ဟာအခုတော့ပညာရေးမြို့တစ်မြို့အဖြစ်အသွင်ပြောင်းနေပါပြီ။ဝေးလံခေါင်ဖျားတဲ့ဒေသတွေကတိုင်းရင်းသားလူငယ်တွေအတွက်ရည်ရွယ်ပြီးဖက်ဒရယ်ဥပဒေသဏ္ဍာန်ကြောင်းကိုလည်းမိုက်ချာရံမှာဖွင့်ထားပါတယ်။နိုင်ငံတကာကဖက်ဒရယ်စနစ်တွေအကြောင်းတင်ပြနေတဲ့ကြောင်းစီကိုကိုယ်တိုင်တွားရောက်လေ့လာခဲ့တဲ့ VOE သတင်းတောက်မမျက်မျက်ခိုင်ကမြန်မာတခွင်အစီအစဉ်မှာတင်ပြပါမယ်ရှင်။
လွန်ခဲ့တဲ့၈နှစ်လောက်ကအထိကာစီနိုလောင်းကစားရုံတွေခင်မီဟိုတယ်ကြီးတွေငွေရဆေးဝါးသုံးဆွဲသူတွေနဲ့ပြားပန်းခံအောင်စီကားခဲ့တဲ့မိုက်ဂျာရဲမျိုးဟာအခုတော့တိတ်ဆိတ်ချောက်ကန်နေပါပြီ။ကချင်လွတ်လပ်ရေးအဖွဲ့ KIO အနေနဲ့မိုက်ဂျာရဲကိုပညာရေးဆောင်ဖြစ်သတ်မှတ်ပြီးပညာရေးအားပေးခဲ့တာကြောင့်အခုဆိုရင်လူငယ်တွေပညာရေးကိုပိုပြီးစိတ်ဝင်စားလာကြတယ်လို့ဆိုရမှာပါ။မြန်မာစစ်တပ်နဲ့ကချင်လက်နက်ကိုင်တပ်ဖွဲ့ KIA ကြား2012ခုနှစ်မှာတကြောပြန်တိုက်ပွဲတွေပြန်ဖြစ်ပြီးနောက် KIO ထိန်းချုပ်နေပြည်တော်ကအကြောင်းသူအကြောင်းသားတွေအနေနဲ့ပြည်ရင်းကိုလာရောက်ပြီးအစ်စ်မြင့်ပညာသင်ကြားဖို့အခွင့်အရေးမရခဲ့ပါဘူး။မိုက်ဂျာယန်မှာရှိတဲ့ပညာရေးအစီအစဉ်တွေကတခုဖြစ်တဲ့ Federal ဥပဒေအကယ်ဒမီကျောင်းကိုတော့2014ခုနှစ်မှာစတင်တည်ထောင်ခဲ့တာဖြစ်ပြီးဒီကျောင်းဖြစ်လာတာဟာမြန်မာပြည်ရဲ့နိုင်ငံရေးနောက်ခံနဲ့ဆိုင်သလိုဝေးလံတဲ့တိုင်းဒေသတွေမှာဥပဒေပညာသင်ခွင့်အားနည်းတာကြောင့်လည်းပါဝင်ပါတယ်။ဒီကျောင်းမှာတော့နိုင်ငံတကာလူ့ခွင့်ရေးဥပဒေတွေဖွဲ့စည်းပုံအခြေခံဥပဒေမြတ်တဲ့တရားစီရင်မှုစတာတွေအပါအဝင်ဘာသာရပ်22မျိုးကိုနှစ်နှစ်ကြာသင်ယူရမှာဖြစ်ပြီးနိုင်ငံတကာတက္ကသိုလ်တွေကဥပဒေပေါမောက်ခရီးရဲ့လက်မှတ်နဲ့ဒီပလိုမာဘွဲ့ရရှိမှာဖြစ်ပါတယ်။ဒီကျောင်းနဲ့ပတ်သက်ပြီးထူးခြားတာကဖက်ဒရယ်စနစ်ကိုဘာသာရပ်တစ်ခုအနေနဲ့ထည့်သွင်းသင်ကြားပေးတာပါ။ဒီကျောင်းမှာဘလို့ဖက်ဒရယ်အယူဆမျိုးကိုသင်ကြားပို့ချနေတယ်လဲဆိုတာကိုဖက်ဒရယ်ဥပဒေအကယ်ဒမီရဲ့ကျောင်းဝန်ဦးအောင်ထုကအခုလိုပြောပါတယ်
။ဟိုအယူဆနဲ့ပတ်သက်လာရင်တော့ဖက်ဒရယ်ရဲ့မူရင်းအယူဆရှိရလေ။ principle တွေရှိတာပါ။ဒီ principle ကိုလည်းသင်တယ်။နောက်ပြီးလက်လမ်းမီတဲ့မြတ် Federal နိုင်ငံကြီးရဲ့အတွေ့အကြုံတွေကိုလည်းပဲသင်တယ်။နောက်တစ်ချိန်တည်းမှာတချို့ Federal နိုင်ငံကြီးကကောင်းတဲ့နမူနာတွေလည်းပဲယူတယ်။ Federal မျိုးအမျိုးရှိတဲ့အခြေအနေကလိလာသင်တာပေါ့။ ဆယ်ဦးတိုင်းပြည်နယ်လည်းနှိစက်တယ်နောက်ပြီးတော့လက်တွေလည်းပဲအကျိုးရှိတယ်သက်ဆန်တိုင်းပြည်မှာလည်းပဲတင်ကန်းစာယူတဲ့နယ်ဆိုတဲ့ဟာတွေကိုထုံထုတ်ပြီးတော့အဓိကပို့ချတာပေါ့
မိုင်ဂျာယန်ကဖက်ဒရယ်ဥပဒေအကယ်ဒမီကျောင်းမှာတက်ရောက်နေတဲ့ကျောင်းသားတွေအနေနဲ့ကတော့ကျောင်းပြီးသွားရင်ကိုယ်ဒေသကိုယ်လူမျိုးကိုဥပဒေပညာနဲ့အကျိုးပြုဖို့ရည်ရွယ်ချက်တွေရှိတာမြင်ရပါတယ်
ကျွန်တော်ကချင်နေရတဲ့အတိုင်းအခုချိန်မှာဥပဒေအရန်ထူးချွန်တဲ့လူတွေတိတ်များမရှိသေးဘူးပေါ့နော်အဲကြောင့်ကျွန်တော်ကဖြစ်နိုင်တော့ကျွန်တော် awareness တွေပေးချင်တယ်ဒီလို legal aid network တို့နဲ့ပေါင်းပြီးတော့ပေါ့နော် like ဟိုဘာလဲ JR တွေမှာလည်း awareness ပြန်မပေးချင်တယ
်ဥပဒေဆိုတာကြောက်စရာမဟုတ်အားကိုးရာဆိုတာကိုပို့ပြီးနားလည်လာတယ်လို့တအန်းဒေတာကလာရောက်ပညာသင်ယူနေတဲ့ကျောင်းသားတူကပြောပါတယ
်အရင်တော့ဆိုရင်ကျွန်တော်တို့ဥပဒေနဲ့ပတ်သက်လာဆိုရင်ကျွန်တော်တို့ကြောက်ရမယ့်အရာတစ်ခုလို့ကျွန်တော်တို့မြင်ရပေါ့ဥပမာတရားရုံးဆိုရင်လည်းကျွန်တော်တို့တရားရုံးဆိုကျွန်တော်တို့မနဲ့မဆိုင်ဘူးပေါ့ဟိုရေစခန်းတော့ရတော့မှကျွန်တော်တို့ကြောက်နေပါဘောနော်ဘာဖြစ်ဖြစ်ဖြစ်ကျွန်တော်တို့ရင်းနှီးကကြောက်နေခဲ့တယ်ဒါပေမဲ့ကျွန်တော်တို့ဒီဥပဒေကြောင်းတက်ပြီးတဲ့ခါကျတော့ဒီဥပဒေတွေဆိုတာကျွန်တော်တို့ပြည်သူတွေကိုကာကွယ်ဖို့အတွက်တို့ပြဋ္ဌာန်းထားတဲ့အရာတစ်ခုဖြစ်တယ်ဆိုတော့ကျွန်တော်တို့နားလည်လာတယ်အဲ့အတွက်ကျွန်တော်တို့ဒီရေစခန်းတွေဟိုတရားရုံးလို့ဆိုရင်ကျွန်တော်တို့အတွက်ကကြောက်စရာအရာတစ်ခုမဟုတ်ပဲねဒီအားကိုးစရာနေရာတစ်ခုအနေနဲ့ကျွန်တော်တို့သိမြင်လာတယ်ပေါ့
ဖက်ဒရယ်ဥပဒေကြောင်းဖွင့်ပြီးနှစ်နှစ်ကျော်ကာလမှာတော့ဘွဲရကျောင်းသားတွေနဲ့ဖွဲ့စည်းထားတဲ့ Academic Team for Federalism ကိုလည်းဖွဲ့စည်းထားနိုင်ပါပြီ
။ဒီပြီးခဲ့တဲ့နှစ်ကဒီစုပေါင်းဒုတိယနှစ်ကို50နဲ့4ယောက်လောက်ဖြစ်တဲ့တဲကနေ29ယောက်အောင်တာပေါ့။အောင်တဲ့ထဲထဲကဆရာတို့ဒီမှာ14ယောက်ကိုစုစည်းပြီးတော့ဒီ Academic Team for Federalism စတင်ထားလိုက်တယ်။အဲ့တော့ဒီ team ကတော့ဖက်ဒရယ်ဥစောက်ချလုပ်ပြီးတော့မှဥပဒေကြောင်းရဖွဲ့စည်းပုံအခြေခံဥပဒေရဥပဒေစိုးမိုးအခြေခံရလူခွင့်အခြေခံရတပြည်လုံးကမေးတဲ့မေးခွန်းတွေကိုပြင်အောင်ဆရာတို့ကြိုးစားသွားတယ်။ဥပမာဆိုဥ new idea တင်ထားတယ်။ဒါဆို Federalism for Human Rights ။ခဏဖြစ်နေတဲ့အခြေအနေပါဆိုအထဲမှာလူ့အခွင့်အရေးလို့ပြောတဲ့အဖွဲ့အစည်းတွေတော်များများကောင်းမှန်ပြုလုပ်ရှားနေကြတာ။ဒါပေမဲ့ Federalism ကြောင်းနားလည်အောင်မကြိုးစားကြအောင်။ဒီရက်ဆက်တွယ်မှုတည်အောင်မကြိုးစားကြအောင်။ထူးနေတူစွာပဲ Federal ကိုအချိန်မောင်းများစွာစည်းနေပေါ်များစွာလိလာတောင်းဆိုလာကြတိုင်းသားကောင်းတော်ဖွဲ့စည်းရတယ်ဖက်ဒရယ်လို့ပြောတဲ့အချိန်မှာလူ့အခွင့်အရေးနောက်ကိုချန်ထားတယ်ဆိုတော့ 100% တင်တယ်မတင်လားဆိုဒီလူ့အခွင့်အရေးကိုကောက်ရဲစောင့်ရှောက်မှုမပေးနိုင်ပဲနဲ့နော်လူ့အခွင့်အရေးတွေအုံမြင့်မချဘဲနဲ့ဘယ်တော့မှဖက်ဒရယ်တောက်လို့မရဘူ
းမြန်မာပြည်မှာတစ်ခေတ်တစ်ခါကဖက်ဒရယ်ဆိုတဲ့ဝေါ်ဟာရဟာအကဲဆက်ခဲ့ပြီးမဲ့တပ်မတော်အပေါင်းဝင်အစိုးရအနေနဲ့တနိုင်ငံလုံးအပြစ်ခတ်ရဲစဲရေး NCA စာချုပ်မှာကိုပိုင်းပြဋ္ဌာန်းခွင့်ကိုအခြေခံတဲ့ဖက်ဒရယ်ပြည်အောင်စုဆိုတာကိုလက်ခံလာကြပါတယ်ဒါပေမဲ့လည်းကိုပိုင်းပြဋ္ဌာန်းခွင့်ရဲ့အသေးအနက်ကိုတော့တရားအဓိပ္ပာယ်ဖွင့်ဆိုထားတာမရှိသေးပါဘူး။ Federal စနစ်အကြောင်းထည့်သွင်းတင်ကြားပေးတဲ့အလားတူဥပဒေကြောင်းမျိုးပြည်မမှာဖွင့်ဖို့အစီအစဉ်ရှိမရှိလဲမေးကြည့်ပြစ်ပါရယ်။မြန်မာစစ်တပ်ရဲ့အာဏာဆက်ရှိသေးတဲ့ဒီမိုကရေစီစနစ်မျိုးအောက်မှာတော့ဒီလိုကြောင်းမျိုးဖွင့်ဖို့မလွယ်ဘူးလို့ဦးအောင်ထုကပြောပါရယ်
။ Freedom of Expression လို့ခေါ်တဲ့လောလောဆယ်တို့ကိုပြောဆိုခွင့်နဲ့ပတ်သက်လာရင်ဘောင်နေကောင်ပြဿနာအကြီးအကျယ်ရှိနေကြသေးတယ်။ကျင့်ကြရဆိုဆရာတို့ကဒီဖက်ဒရယ်စနစ်ကိုတင် जा ပို့ချတဲ့အခါမှာလွတ်လပ်စွာမတုံ့တမ်းရမရဥပမာဆိုရင်နှလုံးကြီးဖွဲ့စည်းပုံခြေခံဥပဒေကိုပြည်ရင်းထဲမှာခဏတင်တဲ့ဥပဒေရောင်းနေတဲ့ခြေကပ်ပုံနဲ့ဆရာတို့ခြေကပ်ပုံနဲ့မတူတော့ကွာသွားတယ်အဲဆရာတို့ကဒီကြောင်း 100% ထောက်ပြတာဒီကြောင်းနေတာမကပဲရောက်တဲ့နေမှာထောက်ပြတာပါလေဆိုတော့နှလုံးကြီးဖွဲ့စည်းပုံခြေခံအောက်ကတော့ဘယ်လိုနည်းနဲ့မှဖက်ဒရယ်သွားလို့မရနိုင်ဘာကြောင့်လဲဆိုတော့ဖက်ဒရယ်စနစ်ကသူကအခြေခံအပြင် optimum centralization လို့ခေါ်တဲ့တင့်တင့်လျှောက်ပတ်တဲ့ဘူဂျုတ်ကန်ကိုရှာရတယ်။ဘူဂျုတ်ကန်ကိုညင်းတာမဟုတ်ဘူးနော်။ဒါပေမဲ့နှလုံးညင်ဖွဲ့စည်းပုံချင်ဦးရီက rigid centralization လို့ခေါ်တဲ့အလွန်တင်းကျပ်လုံအားကြီးတဲ့ဘူဂျုတ်ကန်ကိုကျင့်သုံးထားရတာ။ဘယ်လိုနည်းနဲ့မှဖယ်တယ်သွားလို့မရဘူး။ဆိုတော့ဒီလိုမျိုးဒီလွတ်လပ်ပွင့်လဲဆိုတာသုံးသပ်ဝေဖန်ဆွေးနွေးမယ်ဆိုရင်တော့ဒီကြောင်းရဲ့ဒီရှိမှုကတော့ပြဿနာအများကြီးဖြစ်သွားမယ်။ဒါကြောင့်ဒီနေ့အချိန်ထိဒီလိုကြောင်းမျိုးအနေနဲ့မှာဒီလက်ရှိမြန်မာစစ်တပ်အုပ်ချုပ်မှုအောက်မှာဘယ်နေရာမှာမှဖွင့်လို့မရနိုင်ဘူးလို့ဆရာတို့ပြော
တာ။မမြင့်မြတ်ခိုင်စီစဉ်တင်ပြခဲ့တဲ့မြန်မာတခွင်အစီအစဉ်ကိုနားဆင်ခဲ့ကြရတာပါရှင်။ VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားအစီအစဉ်တွေကို Democratic မြန်မာအသံ DBB ရုပ်သံလိုင်းကနေပြီးတော့လည်းဖမ်းယူကြည့်ရှုနိုင်ကြပါတယ်။ DBB ရုပ်သံဆလောင်းကနေပြီးနေ့စဉ်ည10:00နာရီနဲ့မနေ့9:00နာရီခွဲအချိန်တွေမှာကြည့်ရှုနိုင်ပါတယ်ရှင်။
VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန် နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွှင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းပါရှင်။ VOA မြန်မာပိုင်းအစီအစဉ်ရဲ့2016ခုနှစ်နိုဝင်ဘာလ12ရက်စနေနေ့ညပိုင်းအတန်လွှင့်အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။အခုဒုတိယပိုင်း10နာရီအထိအစီအစဉ်ကိုလိုင်းဒိုမီတာ24 25 32 50နဲ့လိုင်းလက်မီတာ190တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။အခုတော့စနေနေ့ညတိုက်ရိုက်လေလိုင်းဆွေးနွေးခန်းအစီအစဉ်ကိုစတင်မှာဖြစ်ပါတယ်။ပါဝင်ဆွေးနွေးမဲ့သူတွေကိုလည်းလေလိုင်းမှာဖိတ်ကြားထားပြီးဖြစ်ပါတယ်။ဆွေးနွေးပွဲကိုဥဆောင်စီစဉ်ဆွေးနွေးတဲ့ဒေါခင်ဆိုးဝင်းနဲ့အတူထုတ်လုပ်သူမဆုမွန်တို့ရဲ့တိုက်ရိုက်လေလိုင်းဆွေးနွေးခန်းကိုနားဆင်ကြရအောင်ပါရှင
်။မင်္ဂလာပါရှင်။ VOA American တန်ရဲ့စနေညတိုက်ရိုက်လေလိုင်းအစီအစဉ်ကနေကြိုဆိုပါရစေ။အမေရိကန်ပြည်ထောင်စုရဲ့45ရောက်မြောက်သမ္မတအဖြစ်နဲ့ကလေးကျွယ်တထေးကြီးဒေါ်နယ်ထရမ့်ကိုအခုရွေးချယ်တင်ပြလိုက်ကြပါပြီ။သူကဆိုလို့ရှိရင်နိုင်ငံရဲ့အုပ်ချုပ်ရေးနဲ့နိုင်ငံရေးနယ်ပယ်ကဝိုင်းရင်ပုဂ္ဂိုလ်တူလည်းမဟုတ်ပါဘူး။မြန်မာအပါအဝင်အာရှနိုင်ငံတွေနဲ့လည်းအလှမ်းဝေးတဲ့သူတယောက်ဖြစ်ပါတယ်။အဲ့ဒီတော့ကျမတို့ဒီနေ့ဆွေးနွေးမှာတော့အမေရိကန်ပြည်ထောင်စုနဲ့မြန်မာနိုင်ငံရဲ့ဆက်ဆံရေးပေါ့နော်အနာဂတ်ဆက်ဆံရေးမှာဘလို့အကျိုးသက်ရောက်မှုတွေရှိလာနိုင်တယ်လဲဆိုတာကိုသုံးသပ်ပြီးတော့ဆွေးနွေးကြမယ်လို့စီစဉ်ထားပါတယ်။ဒီနေ့ကျမဖိတ်ခေါ်ထားတဲ့ပုဂ္ဂိုလ်တွေကတော့ဒေါက်တာတင့်ဆွေIndiana Ford Indiana ပြည်နယ်မှာနေပါတယ် American ပြည်ထောင်စုမှာနေပါတယ်နောက်တစ်ယောက်ကတော့ဦးအောင်သူငိမ့်အကဲခတ်ပုဂ္ဂိုလ်ဖြစ်ပါတယ်နောက်တစ်ယောက်ကတော့ကျမတို့88ပွင့်လင်းလူအဖွဲ့အစည်းကကိုမြအေးကိုဖိတ်ကြားထားပါတယ်ဆရာတို့ရှိပါပြီလားရှင်အားလုံ
းဟုတ်ကဲ့ခင်ဗျာကျွန်တော်ရှိပါတယ်ကျွန်တော
်အောင်သူငိမ့်မှာ
ဟုတ်ကဲ့ပါဟုတ်ကဲ့ကိုမြအေးရောရောက်ပါပြီလား
ဟုတ်ကဲ့ကျွန်တော်ရှိပါတယ်ဟုတ်ကဲ့ရှိပါတယ်ခင်ဗျာဟု
တ်ကဲ့ကျေးဇူးအများကြီးတင်ပါတယ်အခုလိုအချိန်ပေးပြီးတော့ကျမတို့နဲ့ဘာရောက်ဝင်ရောက်ဆွေးနွေးပေးတဲ့အတွက်လေအဲ့တော့ဟိုဆရာတင့်ဆွေကနေစပြီးတော့ဆရာတင့်ဆွေကတော့လက်တွေ့ဒီ American ပြည်ထောင်စုမှာလည်းရှိနေတဲ့လူဆိုတဲ့ခါကြတော့ဒီအရင်ဒီဟိုဒီစစ်အစိုးရအဆက်ဆက်ပေါ့နော်မြန်မာနိုင်ငံစစ်အစိုးရအဆက်ဆက်ဒီမိုကရေစီနဲ့လူ့အခွင့်အရေးမှာ American ပြည်ထောင်စုကအမြဲတမ်းအားပေးထောက်ခံကူညီခဲ့တာပါဟိုအထူးသဖြင့် Republican သမ္မတတွေလက်ထက်မှာလည်းလုပ်ခဲ့တယ် Democrat သမ္မတဆိုလို့ရှိရင်တော့ Bill Clinton လက်ထက်ပေါ့နော်အခုနောက်ပိုင်းဒီသမ္မတ Obama အစိုးရလက်ထက်မှာလည်းထိတွေ့ဆက်ဆံရေးမှုဆိုပြီးတော့ဒီမြန်မာနိုင်ငံနဲ့ဆက်ဆံရေးအောင်မြင်မှုကိုသူ့ရဲ့နိုင်ငံသားရေးဝါဒအောင်မြင်မှုတရအနေနဲ့အမြဲတမ်းနမူနာပြပြီးတော့သူကဟိုဒီနိုင်ငံတကာအလဲမှာသူထုတ်ဖို့ပြောဆိုနိုင်ခဲ့တာပေါ့နော်ထုတ်ပြီးတော့ကြွားနိုင်ခဲ့တာပေါ့နော်အဲ့တော့အခုလာမဲ့ဒီသမ္မတတစ်ဒေါ်နယ်ထရမ့်ရဲ့လက်ထက်မှာဆရာဦးတင့်ဆွေအနေနဲ့ဘယ်လိုသုံးသပ်လို့ရပါလဲရှင်မြန်မာနိုင်ငံနဲ့ဆက်ဆံရေးပုံမှန်ပဲဖြစ်မလားပို့ပြီးတိုးတက်ဖို့ရှိမလားရှင
်ဟုတ်ကဲ့ဒေါ်နယ်ထရမ့်ဆိုတဲ့ဟိုပုဂ္ဂိုလ်တူချင်းရဲ့ဘယ်တော့မှန်းဆရတော့တော်တော်ခက်ခဲဆုံးပုဂ္ဂိုလ်တယောက်ပဲတကဘာလို့မှတော့မှပြောရမှာပေါ့နော်အဲဒါပေမဲ့သူနောက်ခံပြုတဲ့ Republican Party အနေနဲ့ဆိုရင်တော့ကျွန်တော်တို့ဟိုထူးခြားစရာတိတ်မရှိဘူးခင်ဗျနောက်တစ်ခုက American ပြည်ထောင်စုကြီးတစ်ခုလုံးနဲ့ကြည်ရင်လည်းပဲဗမာနိုင်ငံလိုနိုင်ငံလေးတစ်ခုအပေါ်မှာထားတဲ့နိုင်ငံရဲ့ policy ဟာအများကြီးပြောင်းရမရှိဘူးလို့ယူဆပါတယ်သို့တော့ခုနကကျွန်တော်တင်ပြဆိုတော့ဒေါ်နယ်ထရမ့်ကထူးခြားတဲ့ပုဂ္ဂိုလ်ဆန်ပြားတဲ့ပုဂ္ဂိုလ်ဖြစ်တဲ့သူရဲ့ရွေးကောက်ပွဲကမ်ပိန်းတွေမှာပြောတဲ့ပြောဆိုချက်တွေအရာဆိုရင်သူဦးစားပေးတဲ့နိုင်ငံသားရေးထဲမှာကျွန်တော်တို့နဲ့ဆိုင်တာဆိုလို့ဟလာတရုတ်ပြည်သူသမ္မတနိုင်ငံနဲ့ဆိုင်တရုတ်နိုင်ငံနဲ့ဆိုင်နေတယ်ဟလာတရုတ်နိုင်ငံကိုသူဘာလို့မလဲလဲကျွန်တော်တို့ဒီနေ့အထိပေါ့တိတိကျကျမသိသေးဘူးတခုအပြောင်းလဲလုပ်ရင်ကျွန်တော်တို့လည်းပဲဟိုရောင်ပြန်ရိုက်ခံရနိုင်တယ်လို့ယူဆပါတယ်အထူးသဖြင့်ကတော့သူကဟိုစီးပွားရေးနဲ့ကုန်သွယ်ရေးကိစ္စကိုပို့ပြီးဦးစားပေးတယ်အဲ့တော့တရုတ်ပြည်ကလို့စီးပွားရေးကုန်သွယ်ရေးကိစ္စတွေမှာတစုံတရာပြောင်းလဲလို့ရှိရင်တရုတ်ကလည်းပဲဟိုဘာတံပြန်ပြီးပြလို့မလဲအဲ့တံပြန်မှုတွေနဲ့ဒီဘက်ကဆောင်ရွက်ချက်တွေအပေါ်မှာကျွန်တော်တို့ရဲ့ရိုက်ခတ်ခံရနိုင်တယ်လို့ယူဆပါတယ်ကျန်တဲ့အဲ့နိုင်ငံကထောက်ကူရေးနှစ်နိုင်ငံတန်းငင်းတန်းငင်းတပငင်းဆက်ဆံရေးကိစ္စတွေကတော့သူပြောင်းရမရှိဘူးဒါပေမဲ့တစ်ချက်ရှိတာကဒီပြီးခဲ့တဲ့ဟိုအိုဘားမားလက်ထက်မှာစစ်တော်အရှနဲ့တောင်းအရှဘိုင်းကိုအာယုံဆိုင်မှုကနေဒေါ်နယ်ထရမ့်ဘာလုပ်မလဲလဲကျွန်တော်တို့မသိသေးတော့အဲ့ဒါလည်းပဲ ပြောခဲ့ပေးတဲ့အနေအထားလို့ကျွန်တော်မှတ်မှအဲ့လိုသုံးသပ်ပြရတယ်ခင်ဗျ။
ဟုတ်ကဲ့ပါကိုအောင်သူငိမ့်အနေနဲ့ရောဘယ်လိုသုံးသပ်လို့ရပါလဲရှင်ဒီဒေါ်နယ်ထရမ့်လက်ထက်မှာဟိုမြန်မာနိုင်ငံအထူးသဖြင့်ဟိုဒီအရှေ့တောင်အာရှနိုင်ငံတွေနဲ့ဆက်ဆံရေးပေါ့နော်သူကအာဆီယံဟိုတောင်မှစကားထဲမှာထည့်မပြောတဲ့အခါကျတော့မြန်မာနိုင်ငံဆိုတာတော့နည်းနည်းလေးပို့ပြီးအလှမ်းဝေးလိမ့်မယ်ထင်တယ်သူ့အတွက်ကလေအဲ့တော့ကျမအနေနဲ့စိတ်ပူတာပေါ့ဥပမာ USAID တို့ဘာလို့ဒီနိုင်ငံညာရေးဆက်ဆံရေးနဲ့ပတ်သက်တဲ့ဒီအထောက်အပံ့တွေဘာတွေသူစိတ်ဝင်စားပါမလားနောက်တစ်ခုကဒီသူကပြည်ရင်းရေးကိုပဲဆောင်းပေးနေတာများလေတော့မြန်မာနိုင်ငံလိုနိုင်ငံမျိုးကိုလှည့်တော်မှကြည့်ပါမလားလို့စိတ်ပူနေတဲ့လူတွေရှိပါတယ်ကိုအောင်သူငိမ့်အဲ့တော့ဘယ်လိုများသုံးသပ်လို့ရပါလဲရှင
်ဟုတ်ကဲ့ဟိုကျွန်တော်ဟိုရှင်းလို့ကျင်တာကတော့ဒီဒေါ်နယ်ထရမ့်တက်လာတဲ့အခါမှာသူ့ရဲ့အခြေခံရည်တည်ချက်ပေါ့နော်ဆိုတော့သူကဘယ်မှာထိုင်လာလဲဆိုတဲ့အခါကျတော့ First America ပေါ့သူ့ရဲ့ပြည်တွင်းရေးကိုပဲဦးစားပေးမယ်ဆိုတဲ့အပေါ်မှာထိုင်လာပါတယ်အဲ့တော့သူကပြင်ပမှာမလိုလားအပ်တဲ့ဝန်ထုပ်ဝန်ပိုးတွေကိုစိတ်မထမ်းကျင်တော့ဘူးဆိုတဲ့အနေအထားမျိုးလည်းကျွန်တော်တို့တွေ့ရပါတယ်ဆိုတော့အဲ့လိုအနေအထားမျိုးမှာတော့ကျွန်တော်မြင်တာကအပြင်မှာရောက်နေတဲ့ဒီ American ရဲ့ဒီတချို့ကိစ္စတွေကိုပြန်ဆုတ်လိုက်မယ်လို့ဟိုသုံးသပ်နိုင်တယ်လို့ထင်ပါတယ်အဲ့တော့တပြိုင်တည်းထဲမှာပဲသူ့ရဲ့အခုရက်တရာလုံမဲ့အစီအစဉ်တွေလည်းတွေ့ရတယ်ပေါ့နော်ဆိုတော့အဲ့ဒီမှာဘာဒီထူးထူးခြားခြားပါလာလဲဆိုတဲ့ခါကျတော့ဒီအမေရိကန်မှာရှိတဲ့ယင်းကြီးမြုပ်နှံမှုကိုအပြင်ကိုထွက်သွားတဲ့ဒီ NAFTA ဒီမြောက်အမေရိကတိုက်ဒီစီးပွားရေးကုန်စည်စာချုပ်တွေပေါ့ဆိုတော့ဒါတွေကနေထွက်မယ်နောက်တစ်ခါ TPP ပေါ့ကျွန်တော်တို့ Trans Pacific Partnership ဒီကျွန်တော်တို့ဒီ Pacific ဖြတ်ကျော်တခြားနိုင်ငံတွေနဲ့မဟာမိတ်လုပ်တဲ့ကိစ္စတွေဆိုတော့ဒီကနေပြီးတော့ပြန်ဆုတ်မယ်ဆိုတဲ့သုံးသပ်ချက်တွေရှိပါတယ်ဆိုတော့အဲ့ဒီအပေါ်မှာဘာဖြစ်လာနိုင်တယ်ဆိုတဲ့ခါကျတော့ကျွန်တော်တို့ဟိုဂျပန်တို့နောက်တစ်ခါကျတော့ကျွန်တော်တို့အိန္ဒိယချင်းဖြစ်တဲ့တရုတ်နိုင်ငံပေါ့နော်စသဖြင့်ဒီအပေါ်မှာစီးပွားရေးရရက်ခတ်မှုတွေအများကြီးရှိလာနိုင်ပါတယ်ဆိုတော့အဲ့တော့အနေအထားအရတော့ကျွန်တော်သုံးသပ်တာကဒီဟိုတရုတ်နိုင်ငံရဲ့လက်ရှိလက်စီးပွားရေးရအင်အားကြီးလာတဲ့အနေအထားမှာဒီလိုအမေရိကန်ကသူ့ရဲ့ဒီဘုံနေမြဲကြားနေမြဲပေါ့နော်ဒီအာရှမှာလုံခြုံရေးစီဝါရေးဒီလိုအခန်းကဏ္ဍတွေကိုလျှော့လိုက်မယ်ဆိုရင်တရုတ်ကပို့ပြီးတော့အရေးပါသွားနိုင်တဲ့အနေအထားရှိပါတယ်ဆိုတော့အဲ့တော့ကျွန်တော်တို့ရဲ့မြန်မာနိုင်ငံအရေးကလည်းဒီတရုတ်ရဲ့ဒီဟာအောက်မှာပဲထပ်ပြီးတော့စဉ်းစားနိုင်မယ်အနေအထားရှိတယ်လို့ထင်ပါတယ
်ဟုတ်ကဲ့ပါဆရာဦးတင့်စီပြောတာနဲ့ဟိုဥစားပေါ့ရောင်းပြန်ဟပ်ပါတယ်အဲ့တော့ကိုမြာကြီးအနေနဲ့ရောကျမတို့ဒီမြန်မာနိုင်ငံရဲ့ဒီဒီမိုကရေစီနဲ့လူ့ခွင့်ရေးနဲ့ပတ်သက်လာလို့ရှိရင် American ပြည်ထောင်စုကအမြဲတမ်းထိတ်ဆုံးကနေပြီးတော့ဟိုဘုံရောက်ပန့်ပိုးပေးတာအားပေးကူညီတာတွေရှိခဲ့ပါတယ်အဲ့တော့မြန်မာနိုင်ငံမှာလည်းဘာပဲပြောပြောအထိုက်လျောက်ဒီမိုကရေစီဘက်ကိုဟိုဦးတည်နေတဲ့အစိုးရလည်းတက်လာပြီဆိုတဲ့အခါကျတော့ဒီလိုမျိုးဟိုရှိနေစေပေါ့ဥပမာနိုင်ငံရေးအကျဉ်းသားတွေမလွတ်သေးတာတွေနည်းနည်းပါးပါးကြံနေသေးတယ်ပြီးတော့လူနည်းစုအခွင့်အရေးတွေနဲ့ပတ်သက်ပြီးတော့ဟိုပြောတာဆိုတာတွေဖိအားပေးတာတွေကိုဟိုဒေါ်နယ်ထရမ့်လက်ထက်မှာရှိလာနိုင်တယ်လို့သုံးသပ်လို့ရပါလားရှင
်အဓိကကကျွန်တော်တို့မြန်မာနိုင်ငံကြီးအပြောင်းအလဲမှာအမေရိကပေါ့နော်အမေရိကရီပပ်ဘလစ်ကန်တမနာပဲဖြစ်ဖြစ်ဒီမိုကရေစီတမနာပဲဖြစ်ဖြစ်အားလုံးကဆန်နှုံးတွေပုံမှာတိုင်းတာပြီးတော့မှာကျွန်တော်တို့နိုင်ငံကို support လုပ်ပေးခဲ့တယ်ပေါ့ဒီမိုကရေစီအင်အားစုတွေပေါ့နော်ဟောဒေါ်နယ်ထရမ့်ကတော့ဆရာဦးတည်စီပြောသွားလို့ပဲခံမှန်းခဲ့ပါတယ်ဒါပေမဲ့မဲဆွယ်စီကာလာပြောတဲ့ကိစ္စအတိုင်းနဲ့ကိုရက်တရားစမန်ကိမှာလောက်သွားမယ်ကိစ္စအတူကျွန်တော်တို့ပြန်ကြည့်မယ်ဆိုလို့ရှိရင်ချုပ်ပြီးပြောရမယ်ဆိုလို့ရှိရင်သူ့အကျိုးသူ့နိုင်ငံအကျိုးစုတော့သူကြည့်မယ်ဆိုပေမဲ့လည်းအမေရိကန်ဟာငကူရှိပြီးတာကပောင်းမှာဩဇာလွှမ်းမိုးမှုတော့ကြာစင်းခံလိမ့်မယ်လို့ကျွန်တော်မထင်ဘူးရဒါတစ်ချက်ပေါ့နော်အဲ့တော့ဒီနေရာမှာပြောချင်တာဟုတ်ပါတယ်ရှေ့ကပြောသွားတဲ့အတိုင်းပဲတရုတ်နဲ့အမေရိကရဲ့ဆက်ဆံရေးပေါ်မှာမူတည်ပြီးမြန်မာနိုင်ငံအပေါ်မှာအမေရိကန်ဆက်ဆံရေးတည်ရှိလိမ့်မယ်လို့ကျွန်တော်ထင်တယ်။မြန်မာနိုင်ငံတနိုင်ငံရဲ့အကျိုးစီးပွားအနေနဲ့တော့အမေရိကန်ရဲ့အကျိုးစီးပွားဘာမှမရှိဘူး။တိတ်ပြီးတော့မင်မင်ရမရှိဘူးလို့ကျွန်တော်လည်းမြင်ပါတယ်။အဲ့တော့တရုတ်ပြည်ကိုဘယ်လိုဆက်ဆံမလဲ။တရုတ်ရဲ့ဩတာဆွမ်းမှုကိုပေးမလား။ထရန့်ပြောခဲ့တယ်လို့ပဲသူ့ရဲ့ပြည်အရေးကိုသူပြန်ကြည့်မယ်။အမေရိကန်ရဲ့ရင်းနှီးမြှုပ်နှံမှုတွေပြီးပေါအောင်မထွက်အောင်သူ့နိုင်ငံကိုပြန်ဆွဲဆော့ခေါ်မယ်ဆိုလို့ရှိရင်တော့ကျွန်တော်တို့မကြခင်ကာလမှာဖိလစ်ပိန်းတော်မှာတရုတ်ဘက်ကကိုပြန်ယူသွားတဲ့အခြေအနေမျိုးတွေကြုံရရှိပါတယ်။နောက်ဒီမှာဆိုလို့ရှိရင်အရှေ့တောင်အာရှထဲမှာဗီယက်နမ်ဆိုလို့ရှိရင်ကွန်မြူနစ်နိုင်ငံဖြစ်ပြီးမဲ့လေအမေရိကန်ဘက်ကိုအများကြီးယူထားတဲ့နိုင်ငံဖြစ်ပါတယ်။အဲ့တော့အဲ့ဒီဟာနဲ့ပတ်သက်သူဘယ်လိုသဘောထားမလဲ။တရုတ်ပြည်ပေါ်မှာဘယ်လိုသဘောထားမလဲ။အဲ့တော့တရုတ်နဲ့ဆက်ဆံရေးပေါ်မှာထားရှိတဲ့သဘောထားပေါ်မူတည်ပြီးမြန်မာနိုင်ငံရဲ့အခြေအနေကသုံးသပ်ဆုံးဖြတ်ရလိမ့်မယ်လို့ကျွန်တော်တို့အဲ့တိုင်းပဲမြင်တယ်။အခုချိန်မှာသုံးသပ်ဖို့အရန်ခက်ခဲပါတယ်။ Solid Solid နဲ့လို့ထင်ပါတယ်။
ဟုတ်ပါတယ်ရက်ပိုင်းပဲရှိသေးတယ်ဆိုတော့လေအဲကျမတို့ရဲ့တောတာရှင်တူဦးဖြစ်တဲ့မမဦးဆိုပြီးတော့မြန်မာပြည်ကနေအမြဲတမ်းစာရေးရေးပင်းနေတဲ့တောတာရှင်တယောက်ကပြောထားတာလေးရှိပါတယ်သူဝင်ပြီးတော့ဆွေးနွေးပြစီတယ်အဲ့တော့စာနဲ့ပဲသူကပို့ထားတော့ကျမဖတ်ပြပေးပါမယ်အခုတက်လာတဲ့သမ္မတသစ်ဒေါ်နယ်ထရမ့်ဟာမြန်မာပြည်နဲ့မှအစိမ့်သက်သက်ဆက်ဆံရေးရှိနေတာမဟုတ်ပါဘူးတဲ့ American ပြည်သူတွေနဲ့ဂျာမန်တောင်မှနိုင်ငံရေးမှအစိမ့်သက်သက်ဖြစ်နေတဲ့သူတယောက်ပါတဲ့ သူ့ဘာသာရွေးကောက်ပွဲအနိုင်ရအောင်ဘာတွေပဲပြောဆိုစည်းရုံးသွားသွားသူ့ကိုသမ္မတလောင်းအဖြစ်ရွေးချယ်ပေးလိုက်တဲ့ Republican Party ကိုတော့အရန်ကြီးထော်လော်ကန့်လို့လုပ်လို့ရနိုင်မယ်မထင်ပါဘူးတဲ့တကယ်တော့မြန်မာပြည်ရင်းနဲ့ပတ်သက်လာရင် Republican သမ္မတတွေက Democrat တွေထဲတောင်းမှပြတ်သားစွာအားပေးဆောင်ရွက်ခဲ့တာမလွဲမသွေပါပဲတဲ့တခြားအခြေအနေတစ်ခုကကမ္ဘာအရှေ့ပြားမှာဖိလစ်ပိုင်ကဒူတာတေးလို့ American နဲ့အဆက်အသွယ်ဖြတ်မဲဘာညာကွိကွာပြောနေတဲ့သမ္မတမျိုးကလည်းပေါ်နေတဲ့အချိန်မို့လို့အခုအစ်စ်တက်လာမဲ့သမ္မတ Donald Trump အစိုးရအနေနဲ့မြန်မာဒီမိုကရေစီရေးကိုအစင်လာမပြတ်အားပေးနေအောင်အားပေးနေရအောင်ပဲလို့ပဲမြင်ပါတယ်လို့သူကရည်ထားပါတယ်ရှင်ဟုတ်ကဲ့ကျမတို့တော်ရရှင်တွေကမေးဖို့လေးတိုင်းပေါ်မှာရောက်နေတာရှိပါတယ်ဒေါကင်ဆန်တွေဖို့ဝင်းမျိုးကရှိပါလားရှင
်ဟုတ်ကဲ့ရှိပါတယ်ရှင
်ဟုတ်ကဲ့ဗာများဝင်ရောက်ဆွေးနွေးကြတာပါလဲရှင
်ဟုတ်ကဲ့ကျမဗမာကြီးနဲ့ပတ်သက်လို့ကတော့ trend ကိုကျမလုံးဝစိတ်မပူပါဘူးဘာဖြစ်လဲဆိုလို့ရှိရင်အခုသူတို့ဒီ American မှာ Republican Party ဟာမြန်မာနိုင်ငံနဲ့ပတ်သက်လာလို့ရှိရင် Democracy ကိုတောင်မှ96လောက်တည်းကစပြီးတော့ဒီ China လို့အိန္ဒိယနေဆက်ကဒေါ်လာရေးဖွဲ့စည်းကိုအမျိုးမျိုး၆ဖန်ခဲ့တယ်အဲ့ဒါနိုင်ငံရေးရတဲ့၆ဖန်ခဲ့တယ်စုတော်မှာလည်း၆ဖန်ခဲ့တယ်ဒီဆိုင်ကြီးနေကိစ္စရိုးလေသူတို့ကပဲဥဆောင်ရလုပ်ခဲ့တာဖြစ်တဲ့ကြောင့်မလို့မြန်မာပြည်တို့ကိုကျမမပူပါဘူးသူတို့တွေဟာတက်လာကြအခုဆိုလို့ရှိရင်လည်းရှိတာဒီဒေါ်လန်ထရန့်ကနေပြီးတော့အစိုးရထဲမှာပါဝင်မဲ့သူတွေဆက်ထဲမှာဆိုလို့ရှိရင်ခမန်းနေကြတာပေါ့နော်ခမန်းကြတာဆိုလို့ရှိရင်အဲ့မှာဒီကျမတို့ဒီဟိုလာနူဂရင်းဂရင်းရှစ်ပါမယ်နောက်ပြီးတော့အော်ဒင်းပါမယ်ဒီပြည်ပကပါတီနဲ့ပတ်သက်ပြီးတော့ဒီဂျူနီယာကျူလီယာပါမယ်လူကရင်းရှစ်တို့ပါဝင်မယ်ဆိုရင်ဒီအစိုးရဖွဲ့ရမှာဆိုရင်တို့ကမြန်မာအရေးကိုထဲထဲဝဝပါဝင်ပြီးတော့အနှစ်ပေါင်းများစွာလှူလာတာကြောင့်ပိုတော့ကကူညီရနိုင်ပါတယ်။နောက်ပြီးတော့တစ်ချက်ကဒရုတ်ပြည်ရဲ့တည်င်းကိုရနိုင်တာကမြန်မာပြည်ရာနီးနီးကပ်ကပ်ပဲမြန်မာနိုင်ငံပဲရှိရတယ်။ကြောင့်ပထမဦးနေထားရတော့မြန်မာနိုင်ငံကအားပါချက်ရှိတယ်။ဒါကြောင့်ဒေါ်လန်ထရန့်အနေနဲ့သမ္မတအနေနဲ့တော့မြန်မာနိုင်ငံကိုဒီတရားဝင်သမ္မတကလည်းဆွဲပြောင်းပြီးသွားတဲ့အခါကျလို့ရှိရင်ထဲထဲဝဝပါဝင်ပြီးတော့လှူလာလိမ့်မယ်လို့ကျွန်မတို့ယုံကြည်တယ်။နောက်တစ်ခုကကျတော့စီးပွားရေးပေါ့နော်အမေရိကန်နိုင်ငံရဲ့စီးပွားရေးမှာဆိုလို့ရှိရင်ဒီအခုလက်ရှိအခြေအနေကဟိုတက်တူတွေကိစ္စပဲတစ်ခုကိုစတီးထုတ်ရတာလည်းကြည့်ဟိုဟိုင်းယိုးတို့ဗာဂျီးနီးယားတို့ဝက်ဗာဂျီးနီးယားတို့ဟလာလူရှိုင်းတို့မီချီဂန်တို့အားလုံးကစိတ်ယုံနေအခုတခါထပ်ပြီးတော့ကုန်လည်းပဲပေးနေတဲ့တရားမှုလို့မက္ကဆီကိုနိုင်ငံတွေအဲ့တော့ကျွန်တော်တို့ဒီဘက်ကလုံနေကြတဲ့စစ်ချုပ်ရေးတွေအကုန်လုံးကမီချီဂန်ဘက်ကိုအဲ့ဒီ sorry မက္ကဆီကိုကိုပြောင်းညာတယ်ဆိုတော့အလုံးသမားတွေအားလုံးလုံးလည်းပဲဖြစ်တယ်စတီးရေးတွေတရုတ်ကိုမရှင်းရတဲ့တော့ကြောင့်မို့လို့လုံးဝမင်းအများကြီးဒီကိစ္စရဲ့အားလုံးကိုဒေါ်နယ်ထရန့်ကအကုန်လုံးပိတ်သိမ်းလိုက်ပြီးတော့ပြန်ပြတ်လုပ်ပြီးတော့မြန်မာနိုင်ငံကြီးချောလို့အားလုံးအမေရိကန်နိုင်ငံလူနိုင်ငံသားတွေအလုံးပြန်ရအောင်လုပ်ပေးလိုက်ပြီလို့ထင်တယ်။ဒါကြောင့်မို့နမတ်တဥစားပေးရတော့ဟလာအမေရိကန်နိုင်ငံရဲ့ကမ္ဘာပေါ်မှာစီးစီးပွားရေးအခြေအနေကိုပြောင်းလဲမှုတွေကိုယ်စားလှယ်ရမယ်ပေးတာလို့ယူလို့ထင်တယ်။ဒါကြောင့်မျိုးသားကျိုးစီးပွားရေးအတွက်ကိုနမတ်တလုပ်ပြီးကျွန်တော်တို့အိရှာမှာရှိတဲ့ကျွန်တော်တို့နိုင်ငံလေးနဲ့ပတ်သက်တဲ့ကိစ္စတွေကိုလုပ်ရမယ်လို့ကျွန်မတို့ယုံကြည်တယ်။
ဟုတ်ကဲ့ပါကျေးဇူးတင်ပါတယ်နောက်ဟိုဆရာဦးတင့်ဆွေအနေနဲ့ပေါ့နော်အခုဟိုတရုတ်နဲ့ဆက်ဆံရေးကဒီအမေရိကန်နဲ့တရုတ်နဲ့ဆက်ဆံရေးကမြန်မာနိုင်ငံကိုရိုက်ခတ်ဖို့အလားအလာရှိတယ်အရင်တုန်းကတော့ဒီအမေရိကန်ပြည်ထောင်စုကအများအားပြောနေတာဒီ balancing ပေါ့နော်ဒီတရုတ်ရဲ့ဒီဩဇာလွှမ်းမိုးမှုမြန်မာနိုင်ငံမှာတက်ရောက်မှကြောက်ဖြစ်တဲ့အတွက်ကြောင့်မလို့ထိတွေ့ဆက်ဆံပြီးတော့ကိုမြန်မာနိုင်ငံကိုဖေးမှပြီးခေါ်ခဲ့တာပေါ့နော်အဲ့တော့ဆရာအနေနဲ့အခုအားလုံးဆွေးနွေးသွားတဲ့အချိန်မှာဒီတရုတ်ပေါ်မှာဒီဟိုတမရဒီ Donald Trump အနေနဲ့ဘလို့ဟိုဆက်ဆံမလဲပေါ့အခုပဲသူကတရုတ်ကိုသူကတော်တော်လေးဒီဟို campaign ကာလတလျှောက်လုံးမှာတရုတ်နဲ့ပတ်သက်လာလို့ရှိရင်သူထော်လော်ကန့်လန့်ပြောခဲ့တာတွေများပါတယ်အဲ့တော့ဆရာအနေနဲ့ဘလို့သုံးသပ်လို့ရပါလဲရှင
်ဟုတ်ကဲ့ခင်ဗျအဲ Donald Trump ကတော့ဟိုသူတကူးချင်းကတော့ campaign မှာအဲ့လိုပြောခဲ့တယ်ဒါပေမဲ့လို့ကျွန်တော်တို့သူလာမဲ့၄နှစ်ကိုသူနိုင်ငံရေးကိစ္စဘလို့လုံးမလဲဆိုတဲ့အခါမှာကျွန်တော်တို့ Obama တက်ခါစားတော့လို့ကျွန်တော်တို့နည်းနည်းကြည့်လိုက်အောင်အိုဘားမားမှာနိုင်ငံတကာကိစ္စနိုင်ငံတကာရေးအတွေ့အကြုံနဲ့တော့ဟာဂျိုးဘိုင်ဒန်ကိုဒုတိယသမ္မတရွေးလိုက်ပါတယ်ပထမလေးနှစ်မှာလည်းဟယ်လိုရီကလင်တန်ကိုနိုင်ငံရေးဝန်ကြီးခဲ့တယ်အခုဒေါ်နယ်ထရမ့်ကအဲ့ဒါကြောင့်ကျွန်တော်တို့အင်ဒီယားနာပြည်နယ်ဂဗာနာမိုက်ပန့်စ်ကိုသူရွေးတယ်လို့ကိုကျွန်တော်ထင်ကြည့်တယ်နိုင်ငံတကာကိစ္စမှာဒါကြောင့်ဟိုဒေါ်နယ်ထရမ့်ကသူတယောက်တည်းပါပြောသူ့ရဲ့အဖွဲ့ပေါ့နော် team ဆိုတဲ့အဖွဲ့မှာနိုင်ငံရေးအတွေ့အကြုံရှိတယ်အဲ့ဒါမိုက်ပန့်စားရပေါ့နော် net canvas တူကလည်းဟိုနိုင်ငံကြီးဖြစ်မလားလို့လာလာရှိတယ်ဟိုတပြေးနေတယ်ဆိုတော့ကဟိုတကယ်တမ်းလက်တွေ့လှုပ်တဲ့အခါမှာသူဟာထိမ့်ညိတဲ့အဲသဘောတွေနဲ့သူဆောင်ရွက်မယ်လို့ကျွန်တော်မှတ်ရပါတယ်အဲ့တော့တရုတ်ကလည်းပဲသူတရုတ်ကိုအဲ့လိုပြစ်မှတ်ထားတော့အတရုတ်ကလည်းဒီတိုင်းငြိမ်းနေပြီးတော့ခံနေမှာတော့မဟုတ်ဘူးခင်ဗျာတရုတ်ကလည်းတော့မှခေါင်းကြီးပြီးတော့မျိုးမြင်အရှိထိကြီးတဲ့အခုတိပေါ့လေသူကအဲ့ဒီသူ့ရဲ့ရေရှည်အစီအစဉ်ဘူဟာကြီးတိုင်းဆောင်ရွက်နေတော့သူကလည်းအဲသူ့အကျိုးစီးပွားကိုသူဆောင်ရွက်မှာပါအဲ့ဒါကြောင့်ကျွန်တော်တို့ကအများကြီးတော့စိုးရင်းသာတိတ်မရှိဘူးလို့ထင်တယ် ဒါကြောင့်တရုတ်ကလည်းသူလှုပ်ချင်တော့လို့လှုပ်လို့ရမှာမဟုတ်ဘူး။သူ့အဖွဲ့သားတွေကလည်းသူ့နိုင်ငံအကျိုးစီးဟုတ်မယ်။သို့တော်လည်းပဲတရုတ်ကထိန်းချုပ်လောက်အောင်အထိတနည်းအားဖြင့်ဟလာရန်သူဖြစ်လောက်အောင်အထိသူလှုပ်လို့ရမှာမဟုတ်တဲ့အတွက်ပြဿနာကြီးကြီးတော့ကျွန်တော်မရှိနိုင်ဘူး။သို့တော်လည်းပဲအဲနိုင်ငံတကာကိစ္စဆိုတော့ဒီတိုင်းတစ်ခါတည်းရတော့ဟလာဟိုကောင်းခဲစရာတွေရောဖိတ်ရှုပ်ရတယ်တော့အဲ့တော့ချုပ်လိုက်ရင်တော့တရုတ်နဲ့ပတ်သက်ရင်သူ့ policy ကအစ်စ်ဖြစ်လာမယ်သို့တော်လည်းပဲကျွန်တော်တို့အင်းလင်းလဲလဲစူးစူးဝါဖြစ်မယ်လို့တော့ကျွန်တော်မမျှော်မှားပါဘူးခင်ဗ
ျဟုတ်ကဲ့ပါသူဟိုမင်းဆက်စီယိုနှုန်းကပြောခဲ့တယ်ဥပမာလေးတစ်ခုဆိုလို့ရှိရင်သမ္မတအိုဘားမားလုပ်ထားတဲ့ဒီကျန်းမာရေးပြည်သူဆောင်ရှားမှုအိုဘားမားကဲဆိုတဲ့ affordable act ကိုသူက repeal လုပ်မယ်ဖျက်ပစ်မယ်လို့သူဟိုလေလုံးထွားပြီးပြောခဲ့ပေးမယ်လို့တကယ်တမ်းသမ္မတအိုဘားမားနဲ့မိနစ်90ကြာစကားပြောပြီးတဲ့အခါမှာလေသံကပျော့သွားပြီးတော့ဟာအကုန်လုံးတော့သူမဖျက်ဘူးသူဟိုထားတဲ့ဟာတွေကိုဆက်ပြီးတော့သူထိန်းထားပြီးတော့ကျန်းနာလေးတွေပဲပြုပြင်ပြောင်းလဲမယ်ဆိုပြီးတော့လေသံလျှော့သွားတာတွေလည်းရှိပါတယ်အဲ့တော့လေဘာပဲပြောသူပြောခဲ့တာတွေကိုဆက်လုပ်မလားမလုပ်ဘူးဆိုတာကတော့အားလုံးကစောင့်ကြည့်နေကြတာပေါ့လေအဲ့တော့ကျွန်တော်တို့သောတာရှင်တယောက်လေလိုင်းပေါ်မှာရှိနေပါပြီကိုငင်းချမ်းကိုငင်းချမ်းရှင်မင်္ဂလာပ
ါဟုတ်ကဲ့ပါ
ဟုတ်ကဲ့ကိုငင်းချမ်းဗာမေးချင်ပါလေရှင်ဗာဆွေးနွေးချင်ပါလေ
ဟောကျွန်တော်အနေနဲ့ကတော့ကျွန်တော် Donald Trump တက်လာတဲ့အတွက်မြန်မာပြည်ကအရန်ကောင်းပါတယ်လို့ထင်ပါတယ်ခင်ဗျဘာလို့လဲဆိုတော့ကျွန်တော်တို့ဟို Hillary Clinton ကို Republican တက်လာပြီဆိုရင်ကျွန်တော်တို့ကဗမာလူမျိုးတွေကမျှော်လင့်ချက်တွေထားတတ်တယ်ခင်ဗျကျွန်တော်တို့ဟိုပါပေါ့နိုင်ငံတော်အတိုင်းအမြေကဒေါ်အောင်ဆန်းစုကြည်နဲ့ရင်းနှီးတယ်ဆိုပြီးတော့ကျွန်တော်တို့မြန်မာပြည်အတွက်ဘာကြည့်မလဲမျှော်လင့်ချက်တွေနဲ့ထားခဲ့တယ်ခင်ဗျခုသာမြန်မာစကားပုံလိုပေါ့ဟိုကိုလုံးမကိုစားလို့ဖြစ်ရဆိုတော့အဲ့လိုပေါ့သူ့အနေနဲ့ကျွန်တော်တို့မြန်မာပြည်ရေးကိုတမန်လောက်ပဲဆက်ဆံမယ်လို့ထင်ပါတယ်ခင်ဗျကျွန်တော်အစိတ်ထင်ပေါ့နောက်အဲ့ဒါကြောင့်ကျွန်တော်သူ့နိုင်ငံရေးအတွက်သူ့ရဲ့စီးပွားရေးအတွက်ပဲသူကဦးစားပေးပြီးတော့လုပ်မယ်လို့ပြောပါတယ်ခင်ဗျသူရွေးကောက်ပဲမဲဆွဲတော့ရတယ်အဲ့တော့ကျွန်တော်တို့မြန်မာပြည်အတွက်ကတော့ဟိုတရုတ်ခုနကဟိုအကိုတရုတ်ဆွေးနွေးသွားလို့ပေါ့တရုတ်စီးပွားရေးပေါ်မှာမူတည်ပြီးတော့ကျွန်တော်တို့မြန်မာပြည်ကိုလှည့်မယ်လို့ထင်ပါတယ်ခင်ဗျဟု
တ်ကဲ့ပါကျေးဇူးတင်ပါတယ်ဆွေးနွေး
ချင်ပါတယ်ခင်ဗျကျွန်တော်မြန်မာပြည်တို့ကတော့အရန်ကောင်းပါတယ
်ဟုတ်ကဲ့ပါဒ
ီမှာကိုလောရမှာပေါ့အဲ့မှာဟိုဟိုဟိုပါပေါ့ဝေပါဟိုဒီမိုကရက်တစ်နိုင်သွားခဲ့ရင်တော့ကျွန်တော်တို့တို့ကမျှော်လင့်ချက်တွေနဲ့အာဘာရမလဲဘာရမလဲဆိုပြီးတော့မျှော်လင့်ချက်တွေနဲ့ထားတာပြီးတော့အသက်ရှင်အောင်မှာဟုတ်တာ Republican တို့ဘာမှမျှော်လင့်စရာမရှိတဲ့အတွက်ကိုလုံးမကိုရမှာကိုနိုင်ငံကောင်းမှုဆိုတော့ကိုပါကိုလုံးမပဲရတော့မယ်ဆိုတာအသေးပဲရပါတယ်ခင်ဗျ
ဟုတ်ကဲ့ပါကျေးဇူးတင်ပါတယ်ကိုကြီးကြီးဟုတ်ကဲ့ပါကျေးဇူးအများကြီးတင်ပါတယ်ဒါပေမဲ့ American ပြည်ထောင်စုကတော့ Democracy နဲ့လူ့အခွင့်အရေးကိုတန်ဖိုးထားတဲ့နိုင်ငံဆိုတဲ့ခါကျတော့ဒီနိုင်ငံတကာနဲ့ဆက်ဆံရေးမှာမြန်မာအပါအဝင်ပေါ့နော်အမြဲတမ်း Democracy ရေးကိုအားပေးထောက်ခံနိုင်မယ်လို့ကျွန်မယူဆပါတယ်ရှင်နောက်သောတာရှင်တယောက်ကတော့ဝန်ထွေးမျိုးကကိုချင်းမြင့်မှာနေကောင်းပါလားရှင်
ဟုတ်ကဲ့ဆရာမဟုတ်ကဲ့ကျွန်တော်တို့ဟိုနားလည်တော့အချင်းချင်းယူဆလောက်တော့ဆရာမရေကျွန်တော်တို့နိုင်ငံလေးလေဒီမိုကရေစီထွန်းတစ္ဆနိုင်ငံကိုလေပြီးခဲ့တဲ့ Obama ကလည်းကျွန်တော်တို့နိုင်ငံရေးအရာကျွန်တော်ဒီမိုကရေစီရေးအရာစီးပွားရေးအရာကိုကျွန်တော်တို့ဟိုကျွန်တော်တို့နိုင်ငံအတွက်ကိုဒီမိုကရေစီကိုလမ်းပွင့်ပေးခဲ့တယ်အဲစုပေးတံပေးလုပ်ပေးခဲ့တယ်ကျွန်တော်အကောင့်ဘက်ကိုဦးတည်ခဲ့တယ်ပေါ့အခုကျတော့ Donald Trump ဆိုတော့ကျွန်တော်တို့ကတော့လည်းနည်းစိုးရိမ်နေဘာလို့လဲဆိုတော့သူကမဲဆွယ်ပွဲကာလမှာပဲလေသူ့ရဲ့ပြည်သူလူထုကိုအဓိကထားပြီးတော့သူကဆွဲတဲ့အခါကျတော့သူဆွဲတဲ့နေရာမှာလည်းသူ့ရဲ့မျိုးသားကျူးစီးပွားအနေနဲ့ကိုစီးပွားရေးကိုအဓိကဆောင်ပေးပြီးတော့လုပ်ခဲ့တယ်။ကျွန်တော်ကဘာလွန့်ကြုံပြီးတော့ဒီပူလစီရေးရာတွေမှာသူတိတ်အားမပေးဘူး။အဲကျတော့သူကဟိုသမရတရားဟာဆရာမရဲ့ဟိုကျွန်တော်တို့သူပေးခဲ့တဲ့ဂရီကိုတော့ကျွန်တော်ရာဂိုင်းနှုံးများများတော့အကောင့်တွေပေါ်ကြမှာကြီးလို့ကျွန်တော်ထင်တယ်လေ။အဲကျတော့အဲ့ပုံစံမျိုးဆိုရင်ကျွန်တော်တို့နိုင်ငံအတွက်ဒီမိုကရေစီရေးရာမှာရောစီးပွားရေးရာမှာရောအခုညာဥပမာတက်တော့ကျွန်တော်ရော့သွားလိမ့်မယ်လို့ကျွန်တော်ဆိုရမိပါတယ်ခင်ဗျာဒါပါပဲခင်ဗျာ
အော်ဟုတ်ကဲ့ပါအဲ့တော့ကိုအောင်သူညိအနေနဲ့ရောဘယ်လိုသုံးသပ်လို့ရပါလဲရှင်ဥမာဆိုရင်ခုနကဒီဦးချင်းမြင့်ဆိုရင်နာဒီဟိုစဒေါ်နယ်ထရမ့်ကဒီမြန်မာအပေါင်းဘက်တခြားနိုင်ငံတွေတိတ်ဆိတ်ဝင်စားပြည်တွင်းရေးကိုပဲဇောင်းပေးနေတယ်ဆိုတဲ့ခါကြတော့မြန်မာနိုင်ငံအပေါ်မှာဟိုပေးနေတဲ့အကူအညီတွေဘာတွေပေါ့နော်ရော့သွားမယ်လို့သူစိတ်ထဲမှာထင်နေပါတယ်ကိုအောင်သူညိရဲ့အတွေ့အကြုံလေးပေါ့အခြေခံပြီးတော့ဟိုနည်းနည်းလေးဆွေးနွေးပြပါအောင်ရှင
်ဟုတ်ကဲ့ဟိုကျွန်တော်မြင်တာတော့အထူးသဖြင့်ပေါ့နော်အမေရိကန်ကသူ့ပြည်တွင်းရေးပဲဦးစားပေးမယ်။နောက်ပြည်ပမှာရှိနေတဲ့သူ့ရဲ့ဝန်ထုပ်ဝန်ပိုးတွေလျှော့မယ်ဆိုရင်တော့ရေဘူးရပြောမယ်ဆိုရင်ကျွန်တော်တို့ခုနပြောတဲ့နိုင်ငံတကာဒီမိုကရေစီရေးလူ့အခွင့်ရေးဒီလိုအကူအညီတွေရော့သွားဖို့အကြောင်းရှိပါတယ်။အဲ့တော့နောက်အရေးကြီးတဲ့တစ်ချက်ကတော့ဒီမနေ့ပဲကျွန်တော်ဒီ South China Morning Post သတင်းစာမှာတွေ့ပါတယ်။အဲ့ဒါကဘာလဲဆိုတော့ဒီအခုဒီ Donald Trump ရဲ့အဖွဲ့အစည်းကပါတဲ့အကြံပေးတစ်ယောက်ပေါ့။အရင်တုန်းက CIA ညချာရင်မူဟောင်းမှာဆိုတော့သူ့နဲ့အင်တာဗျူးရတဲ့ဟာမှာသူကဘာပြောလဲဆိုတော့ဒီတစ်ချိန်ကပြည်နိုင်ငံကဥဆောင်တဲ့ဒီအခြေခံအဆောက်အုံတွေဆောက်လုပ်ရင်းနဲ့ပတ်သက်တဲ့ဘဏ်ပေါ့နော်ဒီ AIIB ကိစ္စကိုဥပမာတော့ကန့်ကွက်ခဲ့တယ်ဒါဟာမဟာဗျူဟာအမှားပါ
အဲ့တော့ဒီအခုလက်ရှိသမ္မတအဖြစ်လက်ထက်မှာပြန်ပြင်မယ်ဆိုတော့ဒီဆွေးနွေးချက်တွေရှိပါတယ်ဆိုတော့အဲ့ဒါအပြင်မှာတစ်ဖက်ကလည်းဒီ Donald Trump ကဒါစီးပွားရေးသမားပါပေါ့လေအဲ့တော့အဲ့ဒါနဲ့ပတ်သက်လို့တရုတ်ပြည်နဲ့ပတ်သက်လို့ဒါဒီမှာအဆင်ပြေစစ်မြတ်သွားအောင်လုပ်မယ်ဆိုတော့ကိစ္စမျိုးတွေရှိပါတယ်အဲ့တော့ကျွန်တော်ယူဆချက်ကတော့တရုတ်ပြည်ကကျွန်တော်တို့ဒေသတွင်းမှာပိုအင်အားကြီးထွားလာနိုင်တဲ့အနေအထားရှိပါတယ်နောက်တစ်ခုကခုနကျွန်တော်ဆွေးနွေးတဲ့ TPP ကိစ္စပါအဲ့ဒါကအရေးကြီးလာတော့အထူးသဖြင့်ဂျပန်နိုင်ငံရဲ့ဒီအခုဝန်ကြီးချုပ်အိုဘေးရဲ့ဒီစီဝါရေးအစီအစဉ်တစ်ခုလုံးကဒီခုန TPP ပေါ့နော်ဒီ Pacific ဖြတ်ကျော်ဒီမဟာမိတ်အဖွဲ့ကိုအခြေခံပြီးတော့ဆွဲထားတဲ့ဟာပါအဲ့တော့ဂျပန်ကလည်းကျွန်တော်တို့နိုင်ငံကိုအခုအကူအညီပေးဖို့ 8.3 ဘီလီယံပေါ့နော်ဒေါ်အောင်ဆန်းစုကြည်သွားတော့ကတိပေးထားပါတယ်တကယ်လို့သာဒီ TPP ကိစ္စပြတ်သွားတယ်ဆိုလို့ရှိရင်တော့ဒီခုနဂျပန်ရဲ့အကူအညီတွေကိစ္စတွေကဒါဖိခိုက်ဆရာအကြောင်းရှိလာနိုင်တယ်လို့ကျွန်တော်သုံးသပ်ပါတယ်ခင်ဗျာ
ဟုတ်ကဲ့ပါအဲကိုမြအေးအခုဒီဒေါ်နယ်ထရမ့်ဟိုတက်လာတဲ့အခါမှာသူကဒီဘာသာကြားတွေလူမျိုးရေးခွဲခြားတဲ့စကားတွေဟိုသူအရင်တော့ကပြောခဲ့တယ်ပေါ့နော်ပြောခဲ့ပြီးတော့သူကဒီအထူးသဖြင့်ဒီအကြမ်းဖက်သမားတွေကိုသူနှိမ်နေမယ်လို့ပြောခဲ့တယ်အဲ့ခါကျတော့ဟိုမြန်မာပြည်တဲ့ကလူတချို့ကအဆွန်ရောက်တဲ့လူတချို့တွေကလည်းဗာလဲဆိုဟာသမရာကြီးဟိုဒေါ်နယ်ထရမ့်တက်လာတာကြိုးဆိုတယ်ဆိုပြီးတော့ဝိုင်းပြောကြပါတယ်အဲ့တော့မြန်မာနိုင်ငံမှာပေါ့လေဒီလိုမျိုးလူမျိုးရေးခွဲခြားမှုတွေရှိတယ်ဘာသာရေးခွဲခြားမှုတွေရှိတယ်အမုန်းတရားပြန်ပွဲအောင်မလုပ်နိုင်တဲ့လူတွေရှိတယ်လူတွေနဲ့ပတ်သက်လာရင် American ပြည်တော်စုကအရင်အမြဲတမ်းဦးစားပေးပြီးတော့အမြဲတမ်းထောက်ပြဝေဖန်ခဲ့တယ်ပြီးတော့လည်းဒါတွေမဖြစ်အောင်ဆိုပြီးအမြဲတမ်းအားပေးခဲ့တယ်ပေါ့လေအဲ့တော့ဒီ Donald Trump လက်ထက်မှာဒါမျိုးဟိုမရှိတော့ဘူးပေါ့ဒါမျိုးတွေဟိုရှိမှာမဟုတ်တော့ဘူးဆိုပြီးတော့ဟိုတလွဲစပင်းကောင်းနေတဲ့လူတွေရှိပါတယ်အဲ့တော့ကိုမြာကြီးအနေနဲ့ရောဘယ်လိုသုံးသပ်လို့ရပါလဲရှင
်ကျွန်တော် American မျိုးသားရဲ့အကျိုးစီးပွားကိုယ်တိုင်ဒီပြင်ဒီမိုကရေစီနဲ့လူ့အခွင့်အရေးလို့ကျွန်တော်အဲ့လိုမြင်တယ်ဗျဒါ Donald Trump ကပြောတာ Terrorism နဲ့လူမျိုးကြီးခွဲခြားမှုနဲ့တွဲလို့မရဘူးဗျကျွန်တော်နားလေတာ terrorism ကတော့ကျွန်တော်တို့ချိုးနေရမှာပဲ terrorism ကိုတော့ကျွန်တော်အမြင့်ချက်ကြည့်ဆိုတာဖြည့်ဖြည့်ဟိုခြေမိုးရမှာပဲတအားလက်ခံတယ်တို့တော့ terrorism နဲ့ဘာသာတစ်ခု terrorism နဲ့လူမျိုးတစ်ခုတော့တွဲလို့မရဘူးဗျအဲ့တော့ American မျိုးသားအကျိုးစီးပွားကိုယ်တိုင်ဒီပင်လင်ဒီမိုကရေစီနဲ့လူ့ခွင့်ရေးဖြစ်ပါတယ်အဲ့တော့ American ရဲ့ဩဇာကိုရိုးရော်တော့တရုတ်ပါဝါကြီးတာကို Donald Trump ခွင့်ပြုလိုက်မယ်ဆိုလို့ရှိရင်ဒုတိယကမ္ဘာစစ်မတိုင်ခင်တော့ဟစ်တလာကိုအင်္ဂလန်ဆက်ဆံတဲ့ပုံစံမျိုးပဲတော့ဖြစ်ပါပဲဒီလောက်ထိအမေရိကန်တွေမအောင်လို့ကျွန်တော်မြင်တယ်အဲ့ဒါကြောင့်မလို့ကျွန်တော်တို့အမျိုးသူတို့အမေရိကန်အကျိုးစီးပွားကိုရှေ့ရှုတယ်စီးပွားရေးကရှေ့ရှုတယ်အမှန်လေနိုင်ငံရေးကဩဇာကြီးထွားအာဏာကမ္ဘာမှာဩဇာအာဏာဖျက်ချနိုင်မှုကလည်းအမေရိကန်ရဲ့အကျိုးစီးပွားပဲဗျအဲ့တော့ဒေါ်နယ်ထရမ့်မြည်လို့ပြောစီကမှုအကြမ်းဖက်ဝါဒလို့ထိန်းနှင်းတာတော့အမြင့်တက်ချေမှုတော့ကျွန်တော်တို့ကိုယ်တိုင်လည်း agree သဘောလည်းတူတယ်ဒါကဘာမူတီဗီလူမျိုးရေးခွဲခြားမှုတွေပါပြီဆိုရဲဟာတော့ကျွန်တော်ကဒီကဟိုတချို့ကထင်တာဝင်ဒေါ်နယ်ထရမ့်ဒီအမျိုးသားရေးဝါဒီဆိုရဲဆိုတော့အမေရိကန်ကိုယ်တိုင်ဒီပင်လေလူမျိုးတစ်ခုဘာသာတစ်ခုနဲ့တိဆောက်ခဲ့တဲ့နိုင်ငံမှမဟုတ်တာဘယ်လိုလို့အမျိုးသားရေးဆိုတော့ရှိမှာလို့များဆိုတော့အဲ့တော့ထားပါတော့ဗျအဲ့ဒါကြီးကကျွန်တော်ပြောလို့ဟိုလည်းသိပြီးတော့ရှိသွားပါလိမ့်မယ်အဲ့တော့လူလူချင်းပြောရမယ်ဆိုလို့ရှိရင်တော့အမေရိကန်အမျိုးသားအကျိုးစီးပွားကိုယ်တိုင်ဒီပင်လေနံပါတ်1ကအမေရိကန်ရဲ့အကျိုးစီးပွားဖြစ်တယ်။နံပါတ်2ကအင်မတန်မှခိုင်မာတဲ့ constitution ရှိတယ်။အင်မတန်မှကောင်းမွန်တဲ့ institution တွေရှိတယ်။အဲ့နိုင်ငံတနိုင်ငံမျိုးကလက်လွတ်စပယ်လုပ်မဲ့ကိစ္စမျိုးတွေကိုဘယ်တော့မှလုပ်မှာမဟုတ်ဘူး။ဒီလိုပဲမဲဆွေစဉ်ကာလပြောတာပဲ။ကြည့်ပါ။အဲ့လောက်ထိဆိုးလာစရာအကြောင်းရင်းမရှိဘူးလို့ကျွန်တော်မြင်တယ်
။ဟုတ်ကဲ့ပါ။ကုမြအေးကျေးဇူးတင်ပါတယ်။အခုသောတာရှင်တစ်ယောက်ရှိပါတယ်။ဆလိုင်းဘွေကုံနေကောင်းပါလားရှင်။မင်္ဂလာပါ
။ဟုတ်ကဲ့ပါ။ကောင်းပါတယ်
။ဟုတ်ကဲ့ပါ။ကိုဆလိုင်းဗာများဆွေးနွေးခြင်းပါလဲရှင်။
โอเคคุณอาคุณเนี่ยပြောတဲ့ဥစ္စာစပြောနေစင်တော့သူပြောတဲ့ဆက်လက်မှန်ပါတယ်တို့တို့ညာလည်းပဲအခုတကဘာလုံးကလည်းပဲဘာကိုဥစ္စာပေးလာတယ်ဆိုရင်တော့ဒေါ်နယ်ထရမ့်ကိုတိုင်ကဘာဖြစ်လို့မင်းရောက်သွားတယ်ဆိုရင်လူအခွင့်အရေးထက်ဟောနိုင်ငံသားအခွင့်အရေးကိုပိုဥစ္စာပေးလာတယ်ဆိုတော့သူတို့တွေ့ရတယ်အဲ့ဒါကြောင့်မြန်မာနိုင်ငံနဲ့သူရဲ့ဆိုရဆက်ဆံတဲ့နေရာမှာသူရဲ့ဩဇာညောင်းအနေအချင်းညောင်းရမှာကတော့သူကနိုင်ငံသားအခွင့်အရေးကိုဆောင်ပေးပြီးတော့မှသူအလုပ်လုပ်လာမလို့ကျွန်တော်ထင်တယ်။အဲဒါကြောင့်ဒီနေရာမှာကျွန်တော်တို့ဟိုသွားတွေ့နိုင်တယ်ဆိုရင်တော့ဒီနိုင်ငံသားမဟုတ်တဲ့ကျွန်တော်တို့နိုင်ငံမှာဟိုခိုးဝင်လာတဲ့နိုင်ငံသားမဟုတ်တဲ့နေရာမှာဆိုရင်တော့ဒီအစိုးရနဲ့ဘယ်လိုခိုင်ပင်မလဲဒီသူကဘယ်လိုအကြံပေးမလဲအဲ့ဒီနေရာမှာတော့ဟိုအမျိုးသားကြီးထဲနိုင်ငံသားအခွင့်အရေးကိုတော့ဒီလိုနာထမပူစားတယ်လို့မျိုးလို့ကျွန်တော်ထင်တယ်
ဟုတ်ကဲ့ပါအဲဆရာဦးတင်းဆိုရင်ဟို Donald Trump အနေနဲ့ပေါ့နော်သူ့ကိုလူတွေအကုန်လုံးကမြင်တာလူသူဟာလူမျိုးရေးခွဲကြတဲ့လူတစ်ယောက်ဖြစ်တယ်အမျိုးသမီးတွေကိုနှိမ့်ချဆက်ဆံတယ်လူအခွင့်အရေးကိုမလေးစားဘူးသူထင်ရဆိုင်တဲ့ပုံကိုတစ်ယောက်ဖြစ်နေမြင်နေပါတယ်အဲ့လိုထင်ရဆိုင်တဲ့ပုံကိုတစ်ယောက်အနေနဲ့ဒီမြန်မာနိုင်ငံလိုနိုင်ငံငယ်ကလေးတစ်ခုအပေါ်မှာပေါ့လေဒီလူအခွင့်အရေးချိုးဖောက်မှုတွေရှိလာခဲ့ရင်ရောသူ့အနေနဲ့ဂရုတစိုက်ရှိပါမလားရှင
်ဟုတ်ကဲ့ပုဂ္ဂိုလ်ရေးအရပြောရင် Donald Trump ကမှန်တယ်ခင်ဗျာသူများတွေမြင်နေကြတယ်လို့သူပြောခဲ့ဆိုခဲ့တာပါပဲ တော့လက်တွေ့လောက်တဲ့အခါမှာလာမယ့်လေးနှစ်မှာတော့ကျွန်တော်ခုနဆွေးနွေးသလိုဟိုယူမိုက်ပန့်စ်ပဲဥပမာပေးပါမယ်မိုက်ပန့်စ်ဟာဒီအင်ဒီယားနာပြည်နယ်ကဗာနာသူအောင်မြင်တဲ့ကဗာနာတယောက်ပါနောက်တစ်ခါဒီမှာဗမာလူမျိုးဗမာပြည်ရပေါ့နော်လာတဲ့လူတထောင်ကျော်ပါတယ်အဲ့တော့သူကဗမာလူမျိုးတွေနဲ့ရင်းနှီးပြီးသားပုဂ္ဂိုလ်ဖြစ်တော့ကဗမာနိုင်ငံရဲ့အကျိုးစီးပွားဗမာလူမျိုးတွေရဲ့အကျိုးစီးပွားကိုမေးထားစရာအကြောင်းမရှိဘူးလို့ကျွန်တော်အများကြီးမစိုးရိမ်ပါဘူး။နောက်ဟုတ်တော့ခင်ဇုံဝန်ခွန်ဆွေးနွေးသွားတယ်လို့ဗမာပြည်မှာအဲ့လိုမျိုးပေါ့နော်။ဒေါ်နယ်ထရန့်တက်လာလို့အစိုးရကိစ္စတွေကလက်ကမောင်းခတ်တယ်ဆိုတာတော့ဒါကတော့ကျွန်တော်တော့မဖြစ်သင့်ဘူးလို့ယူဆပါတယ်။အန္တရာယ်ကြီးပါတယ်။ဒါတိုင်ပြန်နေရောနောက်တစ်ခါစတာပေါ့နော်။အန္တရာယ်ကြီးတဲ့အတွက်ဒါလည်းမဖြစ်သင့်ဘူးတော့ဘူးလေအဲ့ဒါဒီကအကိုရစီဟာကောင်းဆောင်တရားလို့ကျွန်တော်မမြင်ပါဘူး
။ဟုတ်ကဲ့ပါ။အဲဒီတော်တော်ရှင်တရားက Facebook ကနေတစင်မှတ်ချက်တွေပေးထားတာတခုရှိပါတယ်။သူ့နာမည်ကတော့ Facebook နာမည်ကသူရလင်းလို့ပြောထားပါတယ်။သူကတော့ Trump ကိုသဘောကျပါတယ်တဲ့။ Trump ရဲ့အပြောအဆိုတွေကနေပြတ်သားတယ်လို့ Trump ဟာမျိုးချစ်စိတ်သက်ထက်သန်သူတယောက်လည်းဖြစ်ပါတယ်တဲ့။ Trump ဟာစီးပွားရေးသမားတယောက်ဖြစ်ပေမဲ့ American ပြည်သူလူထုကိုသူညာလို့မရပါဘူးတဲ့။မြန်မာနိုင်ငံနဲ့စိတ်နေတယ်လို့ကမ္ဘာနိုင်ငံအတော်များများနဲ့လည်းနိုင်ငံရေးအရာထက်ထဲဝင်ဝင်မရှိပါဘူးတဲ့။ Trump သမ္မတဖြစ်လာလို့မြန်မာနိုင်ငံဟာလက်ရှိ American နဲ့နိုင်ငံရေးသဘောထားဆက်ဆံရေးတဲ့နိုင်ငံရေးဒီတဘောရာဆက်ဆံရေးတဲ့ပုံမကောင်းမွန်လာဖို့မရှိသလိုစီးပွားရေးအရာလည်းလက်ရှိအခြေအနေတဲ့ပိုလာမှာမဟုတ်ပါဘူးလို့မြန်မာပြည်ရဲ့နိုင်ငံရေးပညာရှင်တွေကမှတ်ချက်ပေးနေကြပါတယ်တဲ့ဒါပေမဲ့ထရမ့်ဟာလက်ရှိကမ္ဘာအင်အားအကြီးဆုံးအမေရိကန်နိုင်ငံရဲ့သမ္မတဖြစ်လာခြင်းကစလို့လက်ရှိရခိုင်ပြည်နယ်ဘင်္ဂလီအရေးကိစ္စဟာတိတိတသာဖိအားတွေညှော့နှဲသွားမှာတော့အမှန်ပါပဲတဲ့အမေရိကန်နိုင်ငံအနေနဲ့မြန်မာပြည်ပေါ်ချမှတ်ထားတဲ့စီးပွားရေးပိတ်ပုမှုတွေအပေါ်မှာလည်းထရမ့်သမ္မတတက်တန်းအတွင်းမှာပဲပြောင်းလဲသွားနိုင်တယ်ဆိုတာအပြည့်အဝယုံကြည်ပါတယ်တဲ့ထရမ့်ဟာအမေရိကန်မှာမွေးတဲ့အမေရိကန်နိုင်ငံသားတယောက်ဖြစ်နေလို့သူ့နိုင်ငံသူ့လူထုအပေါ်လုံလောက်တဲ့ကာကွယ်စောင့်ရှောက်မှုတွေပေးနိုင်မယ်ဆိုတာကိုသူယုံကြည်ပါတယ်တဲ့ဒီပုဂ္ဂိုလ်ကနည်းနည်းဟိုလို့စားဘလိုခေါ်ရမလဲရှင်တိတ်ပြီးတော့အခြေအနေကိုမသိဘူးထင်တယ်တမရဟိုဘာမှလက်ထက်မှာပဲပိတ်ဆို့မှုတွေကရွှော့ပေးလိုက်တာကိုသူသိပုံမရဘူးရှင်ဟုတ်ကဲ့အဲ့တော့နောက်ဆုံးအပိတ်လေးနေအနေနဲ့ပေါ့နော်ကိုမြာကြီးအနေနဲ့ဒီဒေါ်နယ်ထရမ့်တမရတက်လာတဲ့အခါမှာကျွန်တော်တို့မြန်မာနိုင်ငံရဲ့နိုင်ငံရေးဆက်ဆံမှုလေးရောဘလိုသုံးသပ်လို့ရပါလဲရှင်
ကျွန်တော်နိုင်ငံရဲ့အကျိုးစီးပွားကိုကြည့်တဲ့အခါမှာကျွန်တော်တို့နိုင်ငံနိုင်ငံငယ်လေးဖြစ်တဲ့အတွက်နိုင်ငံကြီးတွေရဲ့ကစားကွက်တွေရဲ့အောက်မှာကျွန်တော်တို့ကနေရတာပါတို့တော့ကျွန်တော်တို့ရဲ့အမျိုးသားရေးအမြင်နဲ့ပြောမယ်ဆိုလို့ရှိရင်ကျွန်တော်တို့နိုင်ငံရဲ့အကျိုးစီးပွားတွေကျွန်တော်တို့ရဲ့နိုင်ငံခြားရေး policy ကိုချင့်ချိန်စဉ်းစားပြီးတော့မှခိုင်ခိုင်မာမာရက်တိရက်တစ်ခုလို့ကန့်ဆွဲထားတင်တယ်လို့ကျွန်တော်မြင်တယ်ဒေါ်နယ်ထရမ့်တက်လာရင်ဘာဖြစ်မလဲကလင်တန်တက်လာရင်ဘာဖြစ်မလဲဆိုတာတဲ့ကလီတန်တက်လာရင်ငါတို့ဘယ်လိုရက်တည်မလဲဆိုတာကျွန်တော်ကြိုးစင်စားရမှာဒေါ်နယ်ထရမ့်တက်လာရင်ဘယ်လိုရက်တည်မလဲဆိုတာကျွန်တော်ကြိုးစင်စားရမှာလို့မြင်တယ်အဲ့လိုကျွန်တော်တို့ကကြိုးတည်စင်မှုမရှိဘဲနဲ့နိုင်ငံတကာကိုလှည့်ပြီးညှော်နေတဲ့မူဝါဒအောက်မှာပဲကျွန်တော်တို့ဆက်သွားလို့မရဘူးလို့ကျွန်တော်မြင်ပါတယ
်အဲ့
ဒါကြောင့်မို့ကျွန်တော်နိုင်ငံတကယ်တူးတက်စီခြင်းဆိုရှင်တော့ကျွန်တော်တို့ကိုကျွန်တော်ရက်တည်နေအောင်ကြိုးစားပါလို့ပဲပြောချင်ပါတယ်တလောက်ပါပဲဗ
ျဟုတ်ကဲ့ပါကျေးဇူးအများကြီးတင်ပါတယ်အချိန်လဲကုန်သွားပြီမို့ပါဝင်ဆွေးနွေးပေးတဲ့သူတွေအားလုံးကျေးဇူးအများကြီးတင်ပါတယ်ရှင်လန်းချမ်းမြေ့ကြပါစေရှင်
တော့ကင်ဆိုဝင်စီစဉ်ပြီးထုတ်လို့သူမဆုမွန်နဲ့အတူတင်ဆက်ခဲ့တဲ့ဒါရိုက်လေးလိုင်းဆွေးနွေးခန်းအစီအစဉ်ကိုနားဆင်ကြရတာပါရှင်။အခုညဘက်အစီအစဉ်အဆုံးမတက်ခင်မှာတရင်အချင်းချုပ်ကိုနန်းလောင်ကကြီးညာပေးပါအောင်မရှင
်။တောင်ကိုရီးယားနိုင်ငံဆိုလ်မြို့တော်မှာလူသိန်းနဲ့ချီဆူဝဲပြီးတော့သမရပကွန်ဟဲနှုတ်ထွက်ပေးဖို့တောင်ဆိုဆန္ဒပြပါရယ်။လူပေါင်း2,600,000လောက်ပါဝင်ဆူဝဲခဲ့ကြတယ်လို့ရဲတွေကပြောပေမဲ့ဆူဝဲပွဲစီစဉ်သူတွေကတော့လူသသန်းလောက်ရောက်လာတယ်လို့ဆိုပါရယ်။ဒါဟာနှစ်ပေါင်း30ကျော်အတွင်းအကြီးဆုံးလူလူဆန္ဒပြပွဲလည်းဖြစ်ပါရယ်။အထက်တန်းကျောင်းသားတွေကက်သလစ်သီလရှင်တွေလယ်သမားတွေနဲ့လူငယ်လူရွယ်တွေကလည်းသမရအိမ်တော်ရှိလမ်းမောင်မှချစ်တက်ပြီးတော့သမရပကွန်ဟဲနှုတ်ထွက်ပေးဆိုပြီးတော့ကြွေးကြော်ကော်ဟစ်ခဲ့ကြပါရယ်။နိုင်ငံတော်ကလူတွေကလည်းမြို့တော်ဆိုးလ်ကိုချစ်တက်ပြီးတော့ဆန္ဒပြသူတွေနဲ့ပါဝင်ပူပေါင်းခဲ့ကြပါရယ်။ပါကစ္စတန်နိုင်ငံအနောက်တောင်ဖက်ဘလူးချီစတန်အရက်မှာအင်အားပြင်းတဲ့ဘုံတလုံးဒီကနေ့ပောက်ကွဲလို့လူ30ထက်မနည်းသေဆုံးပြီးတော့80ကျော်ဒဏ်ရာရသွားတယ်လို့တာဝန်ရှိသူတွေကပြောပါတယ်။သေဆုံးသူအရေအတွက်နောက်ထပ်တိုးလာနိုင်တယ်လို့လည်းဆိုပါတယ်။ပါကစ္စတန်နိုင်ငံမြို့တော်ကဘူးရဲ့မြောက်ဘက်မှာရှိတဲ့အမေရိကန်တို့ရဲ့အကြီးဆုံးဘက်ဂရမ်လေတပ်အခြေစိုက်စခန်းမှာဒီကနေ့အသေးခံပုံခွဲလို့လူလေးယောက်ထပ်မနေသေဆုံးပြီးတော့ဆယ်လေးဦးထပ်မနေတရားရသွားပါတယ်။အခြေစိုက်စခန်းရဲ့စားတောက်ခန်းပြပမှာပောက်ကွဲမှုဖြစ်ပွားခဲ့တယ်လို့အာဖဂန်သတင်းဌာနကဆိုပါတယ်ရှင်
။ဒီနေ့အတွက်နိုင်ငံတကာသတင်းအကျဉ်းချုပ်ကိုနန်းလောင်ကြီးညာပေးသွားတာပါ။ဒီညအစီအစဉ်ထုတ်လို့ရမှုကမဆုမွန်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ဆူလိမန်တာရာဝါလီဖြစ်ပါတယ်။တော်တာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေရှင်။ VOE ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်။ကျွန်မခွာညိုပါရှင်။
This program has come to you from the Voice of America, Washington.